Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC Bureau of View American တန်ကနေ2015ခုနှစ်ဒီဇင်ဘာလ12ရက်စနေနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျမခင်ပြူထွေးပါရှင်
။ကျမကတော့ဆုမြတ်မော်ပါရှင်။ကဘာကြီးပူနွေးလာမှုအရှိန်နှေးသွားစေအောင်ဆောင်ရွက်မဲ့သဘောတူညီချက်မူကြမ်းကိုအတည်ပြုနိုင်ဖို့နိုင်ငံပေါင်း190ကျော်ကကိုယ်စားလှယ်တွေပြင်သစ်နိုင်ငံမှာအခုဆွေးနွေးနေကြပါတယ်။ Saudi Arabia နိုင်ငံမှာတော့ပထမဆုံးအကြိမ်အမျိုးသမီးတွေပါဝင်တဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုကျင်းပနေပါတယ်။ဒီလိုသတင်းတွေကိုကိုညံဝင်းအောင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့လှုံ့ဆော်မှုနဲ့ဒီမြန်မာနိုင်ငံတိုင်းနယ်ပြည်နယ်ဒေသအသီးသီးမှာတော့ပြည်သူလူထုပူးပေါင်းပါဝင်တဲ့အမိုက်ကောက်လှုပ်ရှားမှုကိုဒီရက်ပိုင်းတွေလှုပ်ဆောင်နေကြပါတယ်
။အဒီလိုကောက်တာလေအဲ့ဒီအမိုက်ပုံတွေမှာလေကြီးစားနေတော့အဒီလိုကောက်ရတယ်အဲ့လိုရဲစခန်းတော့ပြန်အကြောင်းကြားဆက်ဆိုင်ရာကိုကြောင်းကြားပြီးပေးရကြီးစားဆိုတာလေကြီးစားတေးသေးလေးတွေမဟုတ်ကြီးစား
အမိုက်ကောက်လှုပ်ရှားမှုမှာပါဝင်တဲ့ဒေါ်နန်းခင်ထွေးမြေပြောသွားတာပါမကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်ရှင်။ဒီစုပေါင်းအမိုက်ကောက်လှုပ်ရှားမှုနဲ့ပတ်သက်တဲ့သောတာရှင်တွေရဲ့အမြင်သဘောထားတွေကိုလည်းနောက်ပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါဖြစ်သလို HIV ရောဂါကုသမှုနဲ့ကာကွယ်မှုတွေအကြောင်းကိုလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးမှာဖြစ်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုလည်းနောက်ပိုင်းမှာနားဆင်ကြရပါမယ်။အခုကတော့အရင်ဆုံးဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကတက်လက်ကြေညာပေးကြပါမယ်ရှင်။
ကမ္ဘာ့ရာသီဥတုပြောင်းလဲလာမှုကာကွယ်ရေးပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကြီးမှာကမ္ဘာကြီးပူနွေးလာမှုအရှိန်နှေးသွားစေအောင်ဆောင်ရွက်မဲ့သဘောတူညီချက်မူကြမ်းကိုသဘောတူနိုင်ကြဖို့အတွက်ကိုယ်စားလှယ်တွေအားထုတ်နေကြပါတယ်။တည်နှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်သဘောတူနိုင်ခဲ့ကြတဲ့သဘောတူညီချက်မူကြမ်းကိုဒီစနေနေ့မနေ့ပိုင်းမှာထုတ်ပြန်နိုင်ခဲ့ပါတယ်။ဒီမူကြမ်းထဲမှာတော့ကမ္ဘာအပူချိန်ကို2ဒီဂရီဆယ်စီယပ်ထက်မကျော်အောင်ဖြစ်နိုင်ရင်တော့ 1.5 ဒီဂရီဆယ်စီယပ်အောက်မှာထားနိုင်ဖို့အဆိုပြုချက်ပါဝင်တယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးလဟွန်ဖိုင်ဘျူးစ်ကပြောပြီးတော့သဘောတူညီမှုဟာတမောင်းဝင်အချိုးအခွေတစ်ခုဖြစ်မယ်လို့ဆိုခဲ့ပါတယ်။ဒီသဘောတူညီချက်မူကြမ်းကိုအတည်ပြုနိုင်ဖို့အတွက်နိုင်ငံပေါင်း190ကျော်ကကိုယ်စားလှယ်တွေအခုဆက်ပြီးတော့ဆွေးနွေးနေကြပါတယ်။ကမ္ဘာအကျိုးစီးပွားကိုရှေ့ရှုပြီးတော့ညီညီညွတ်ညွတ်ဆောင်ရွက်တာကကိုယ်နိုင်ငံတွေအတွက်အကျိုးများစေတယ်ဆိုတာပြသဖို့အချိန်ရောက်နေပြီလို့ကုလသမဂ္ဂတွေးရမှုချုပ်ဘန်ကီမွန်ကဆွေးနွေးမှုတွေမစတင်ခင်မှာပြောကြားခဲ့ပါတယ်။မဖြစ်မနေလိုက်နိုင်ရမယ့်ဒီသဘောတူညီချက်အရကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖြတ်ဖို့နိုင်ငံတွေရဲ့အစီအစဉ်ကိုနောက်9နှစ်တစ်ချိန်ပြန်လည်သုံးသပ်မှာဖြစ်ပြီးတော့ဖွံ့ဖြိုးတဲ့နိုင်ငံတွေမှာကမ္ဘာကြီးပူနွေးလာမှုလျှော့ချနိုင်ရေးဆောင်ရွက်မှုတွေအတွက်ရန်ပုံငွေတစ်နှစ်ကိုဒေါ်လာဘီလီယံ100ထက်မနည်းသတ်မှတ်ဖို့လဲသဘောတူညီချက်မူကြမ်းထဲမှာပါတယ်လို့ပြည်ထောင်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။တကယ်လို့သာအတည်ပြုနိုင်မယ်ဆိုရင်ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုလျှော့ချနိုင်ဖို့ဆယ်စုနှစ်နဲ့ချီအားထုတ်နေတဲ့အားထုတ်မှုတွေအတွက်ထူးခြားတဲ့တိုးတက်မှုအဖြစ်နဲ့မှတ်ယူနိုင်မှာပါ။ကမ္ဘာရာသီဥတုဟာစိုးရိမ်စရာကောင်းတဲ့အချိန်နဲ့မြင့်တက်နေတယ်လို့သိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ချမ်းသာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အကျိုးစီးပွားကိုချိန်ခွင်ရှာညှိပြီးတော့သဘောတူညီချက်မူကြမ်းကိုပြင်ဆင်ခဲ့ရတာဖြစ်ပါရဲ့ရှင်
။ Syria တပ်တွေနဲ့လက်တွဲပြီး IS သွေးကြွတွေကိုချိန်မိုးရင်းမှာအနောက်နိုင်ငံအုစုကကျော်ရော့နောက်ခံပေးထားတဲ့ Syria အတိုက်ခံတွေကိုကူညီထောက်ပံ့နေတယ်ဆိုတော့ Russia သမ္မတ Vladimir Putin ရဲ့ပြောဆိုမှုနဲ့ပတ်သက်လို့ American ပြည်ထောင်စုကအတိမပြုနိုင်သေးဘူးလို့ဆိုပါတယ်။ကျွန်တော်တို့အတွက်ဒီကိစ္စကရှင်းရှင်းလင်းလင်းမရှိသေးဘူးလို့သာပြောနိုင်ကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကတောက်ချနေမှာပြောဆိုပါတယ်ရုရှားလေကြောင်းတိုက်ခိုက်မှုဟာ IS အုပ်စုတွေကိုရည်ရွယ်တာမျိုးမဟုတ်ပဲဆီးရီးယားသမ္မတအာဆတ်ကိုဆန့်ကျင်နေတဲ့အုပ်စုတွေပေါ်တိုက်ခိုက်နေတာလားဆိုတာကိုတော့သက်တည်ပြနိုင်တဲ့အနေအထားမှာမရှိသေးဘူးလို့ကာဘီကဆိုပါတယ်သမ္မတဘူတင်ကကာကွယ်ရေးဝန်ကြီးဌာနအကြီးအကဲအရာရှိတွေကိုတောက်ချနေကပြောဆိုရမှာဆီးရီးယားအစိုးရတပ်တွေကိုတိုက်ခိုက်နေတဲ့ဆီးရီးယားလွတ်မြောက်ရေးတပ်ကိုရုရှားကလေကြောင်းပစ်ကူမှုအပါအဝင်လက်နက်ခဲယမ်းနဲ့အခြားထောက်ပံ့မှုတွေလုပ်နေတယ်လို့ပြောပါတယ်။ဆီးရီးယားအတိုက်ခံတွေကဆီးရီးယားလွတ်မြောက်ရေးတပ်ဆိုတဲ့နာမည်ကိုရည်ရွယ်ချက်နဲ့သုံးတာဟာအာဆတ်အစိုးရဖြုတ်ချဖို့ကြိုးစားနေတဲ့တပ်ပေါင်းစုကိုရည်ညွှန်းချင်တာလားဆိုတာကတော့မရှင်းလင်းဘူးလို့မစ္စတာကာဘီကပြောပါတယ်။အကယ်၍မစ္စတာပူတင်ရဲ့စကားသာမှန်ခဲ့ရင်ရုရှားပေါ်ထားတဲ့မူဝါဒတွေအတွက်အဓိကအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။
ဆာဒီအာရေဗျနိုင်ငံမှာပထမဆုံးအကြိမ်အမျိုးသမီးတွေပါဝင်တဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုကျင်းပနေပါတယ်။ဒီရွေးကောက်ပွဲမှာဒီပထမဆုံးအမျိုးသမီးကိုယ်စားလှယ်တွေဝင်ပြီးတော့အရွေးခံခွင့်ရသလိုပထမဆုံးအမျိုးသမီးတွေမဲပေးနိုင်ကြတာလည်းဖြစ်ပါတယ်။ဒီကနေ့စနေနေ့မနေ့၈နာရီမဲယုံစာဖွင့်ချိန်ကစလို့အမျိုးသမီးတွေရောအမျိုးသားတွေပါမဲယုံတွေမှာမဲပေးနေကြပါတယ်။ ဇန်နဝါရီလတုန်းကကွဲလွန်သွားခဲ့တဲ့ဆာဒီဘုရင်ကြီးအဗ်ဒူလာကနောက်မြူနစ်စပယ်ကောင်စီရွေးကောက်ပွဲတွေကြရဲ့အမျိုးသမီးတွေပါဝင်နိုင်ခွင့်အမိန့်ကို2011ခုနှစ်မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုလိုမျိုးအမျိုးသမီးတွေပါဝင်လာနိုင်တဲ့ဆိုပေမဲ့ကန့်သတ်ချက်တွေရှိနေဆဲဖြစ်ပါတယ်။အမျိုးသမီးအမျိုးသားခွဲခြားထားတဲ့ဥပဒေတွေကြောင့်အမျိုးသမီးကိုယ်စားလှယ်လောင်းတွေဟာကြားမှာအကအယံမပါပဲအမျိုးသားမဲဆန္ဒရှင်တွေကိုဓာတ်ရိုက်မဲဆွဲမိန့်ခွန်းပြောလို့မရပါဘူးအမျိုးသားဆွေမျိုးသားချင်းတွေကနေတဆင်မဲဆွဲမှုတွေကိုလုပ်ကြရပါတယ်ဒါပေမဲ့အခုလိုမျိုးတိုင်းပြည်ရဲ့နိုင်ငံနဲ့လူမှုရေးကိစ္စတွေမှာအမျိုးသမီးတွေကိုယ်စားပြုပါဝင်နိုင်မဲ့အခွင့်အလမ်းတွေကိုစောင့်ခဲ့ရတာ10နှစ်လောက်ရှိပြီလို့မြူနစ်စပယ်ကောင်စီကိုယ်စားလှယ်လောင်းအမျိုးသမီးတယောက်ကပြောပါတယ်အခုရွေးကောက်ပွဲမှာအမျိုးသမီးတွေလည်းမဲပေးနိုင်ကြပြီမဲ့မဲစည်းရင်ပေးရတဲ့နေရာတွေဝေးလံတာရှာဖို့ခက်ခဲတာတွေကြောင့်မဲပေးဖို့မှတ်ပုံတင်တဲ့နေရာမှာအခက်အခဲတွေတွေ့ကြတယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကြီးကပြောပါတယ်ဆာဒီအာရေဗျနိုင်ငံမှာအမျိုးသမီးတွေကားမောင်းခွင့်လည်းမရှိပါဘူးရှင
်အီရန်နိုင်ငံမြောက်ပိုင်းမှာရှိတဲ့တူရကီတပ်တွေချက်ချင်းချွင်းချက်မရှိအ мян ဆုံးပြန်ရုပ်သိမ်းပေးဖို့အီရတ်ကကုလသမဂ္ဂလူညွန့်ရေးကောင်စီကိုတောက်ကြနေကတောင်းဆိုလိုက်ပါတယ်အီရတ်အစိုးရရဲ့ခွင့်ပြုချက်မပါဘဲတူရကီတပ်တွေကိုပို့လိုက်တာဟာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အကူအညီဖြစ်စေတယ်လို့မယူဆပဲအီရတ်ပိုင်နယ်ထဲကိုဗျောင်ကြကြကျူးကျော်လိုက်တာပဲလို့အီရတ်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘဒီကပြောပါတယ်အီရတ်နိုင်ငံထဲမှာတူရကီတပ်တွေကလွဲပြီးအခြားနိုင်ငံတွေရဲ့ဘယ်တိုက်အင်အားမှမရှိဘူးလို့လည်းသူကဆိုပါတယ်တူရကီတပ်တွေစုခွာနိုင်ဖို့အချိန်ကန့်သတ်ထားသလိုဆွေးနွေးညှိနှိုင်းဖို့လည်းတကားဖွင့်ထားပါတယ်လို့ဝန်ကြီးချုပ်အဘဒီကပြောပါတယ်ISC သွေးကြွတွေရဲ့လေ့ကျင့်သင်ကြားပေးသူတွေကိုတားဆီးနိုင်ဖို့ဆိုတဲ့အကြောင်းပြချက်နဲ့တူရကီသမ္မတအာဒိုဂန်ကပြီးခဲ့တဲ့အပတ်အတွင်းအီရတ်ကိုသူ့ရဲ့တပ်တွေကိုဆေးလွှတ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနီနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အိန္ဒိယနိုင်ငံနဲ့ဂျပန်နိုင်ငံကြားစီးပွားရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကြားမှတွေ့ဆုံဆွေးနွေးခဲ့ပြီးသဘောတူညီချက်တွေအကြောင်းကြေညာခဲ့တာပါ။ဂျပန်နိုင်ငံကဒီအိန္ဒိယအတွက်အမြန်ရထားတွေတည်ဆောက်ပေးရေးဂျပန်လက်နက်တွေကိုအိန္ဒိယကိုရောင်းချရေးနဲ့အရက်ဖတ်သုံးနျူကလ িয়ার ဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးတက်ရေးတို့အတွက်ကိုသဘောတူညီခဲ့ကြတာပါ။နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုခေတ္တတစ်ခုကိုလှမ်းနိုင်တာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကသဘောတူညီချက်တွေကိုဖော်ပြပြောဆိုခဲ့ပါတယ်။မွန်ဘိုင်းမြို့ကနေအာမေဒါဘက်မြို့စီကိုပြေးဆွဲမဲ့ကြီးစံရထားစနစ်အတွက်ဂျပန်ကဒေါ်လာ12ဘီလီယံထောက်ပံ့မှာဖြစ်ပါတယ်။ကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေအရနှစ်နိုင်ငံကြားနည်းပညာပစ္စည်းကိရိယာနဲ့စီးရေးဆိုင်ရာသတင်းအချက်အလက်တွေကိုမျှဝေကြမှာဖြစ်ပါတယ်။ဒီသဘောတူညီချက်တွေကဂျပန်နဲ့အိန္ဒိယစစ်ဖက်ဆက်ဆံရေးကိုပို့ပြီးတော့ခိုင်မာစေမယ်လို့အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းပြောကြားခဲ့ပါတယ်။အိန္ဒိယမှာနရင်ဒရာမိုဒီဝန်ကြီးချုပ်ဖြစ်လာခဲ့ပြီးတဲ့နောက်ဂျပန်နိုင်ငံနဲ့ဆက်ဆံရေးပို့ပြီးတော့နီးကပ်လာတာဖြစ်ပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာလက်နက်ကင်စစ်သွေးကြွတွေကိုတံပြန်နှိမ်နင်းရေးစစ်ဆင်ရေးအတွင်းစစ်သွေးကြွ 3,400 ကိုတုတ်တင်နိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ Zab-e-Azad စစ်ဆင်ရေးမှာစစ်သား488ဦးလဲကြာဆုံးခဲ့ရတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့နေဆက်မြောက်ဝါဇီရစ်စတန်ဒေသမှာပြည်တွင်းနဲ့ပြည်ပစစ်သွေးကြွတွေအပေါ်နှိမ်နင်းတဲ့စစ်ဆင်ရေးကြီးကို2014ခုနှစ်မှာစတင်ခဲ့ပြီးအခုလိုအကြအဆုံးစင်းကိုဒီကနေ့စနေနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဆွေမျိုးနွယ်စုတွေနေထိုင်မျိုးနွယ်စုတွေနေထိုင်တဲ့မြောက်ဝါဇီရစ်စတန်ဘက်မှာစတင်ခဲ့တဲ့စစ်ဆင်ရေးကိုနောက်ပိုင်းနိုင်ငံတော်ဟန်တီတိုးချဲ့လာခဲ့တာပါဒီစစ်စင်ရေးဟာအင်မတန်အောင်မြင်ပြီးစစ်သွေးကြွတွေပုန်းခိုပြီးအကြမ်းဖက်ဆောင်ရွက်မှုတွေလုပ်နေတဲ့နေရာပေါင်းရာနဲ့ချီကိုဖျက်ဆီးနိုင်ခဲ့တယ်လို့ပါကစ္စတန်စစ်ဘက်ပြောခွင့်ရသူဒုတိယဗိုလ်ချုပ်ကြီးအဆင်ဘာရှဝါကပြောပါတယ်အာဖဂန်နစ္စတန်နေဆက်နာမကသူ့အဆိုနောက်ဆုံးကြံနေတဲ့စစ်သွေးကြွတွေရဲ့နေရာကိုရှင်းလင်းနိုင်ခဲ့ပြီလို့ဆိုပါတယ်ရှင်းလင်းနိုင်တဲ့စစ်စင်ရေးအတွင်းလုံခြုံရေးတာဝန်ရှိ1900ကျော်လဲထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအောက်တိုဘာလတုန်းကဆေးရုံတစ်ခုအပေါ်အမေရိကန်တပ်တွေလေကြောင်းကနေမှားယွင်းတိုက်ခိုက်ခဲ့မှုမှာ သေဆုံးသူအရေအတွက်ဟာ42ယောက်အထိတိုးသွားတယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ MSF ကပြောလိုက်ပါတယ်။ MSF ဖွင့်ထားတဲ့ဆေးရုံအပေါ်အမေရိကန်တပ်ကနိုင်ဝဲလောက်ကြာအောင်မှားယွင်းတိုက်ခိုက်ခဲ့မှုမှာသေဆုံးသူ30ရှိတယ်လို့အရင်ကပြောခဲ့တာပါ။ဒါပေမဲ့ MSF ဝန်တန်း14ယောက်လူနာ24ယောက်နဲ့လူနာဆောင်4ယောက်စုစုပေါင်း42ယောက်တေဆုံးခဲ့တယ်လို့ပြန်လည်ပြောကြားခဲ့တာပါအပြက်အစည်းတွေကြားမှာဘယ်နှယောက်တေဆုံးခဲ့တယ်ဆိုတာအတိအကျသိနိုင်အောင်လုပ်ဖို့အတော်ကိုခက်ခဲခဲ့တယ်လို့ဒီကနေ့စနေနေ့မှာထုတ်ပြန်တဲ့ MSF ရဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်ဆေးမှတ်တမ်းတွေလူနာမှတ်တမ်းတွေဆေးရုံအုပ်ချုပ်ရေးဆိုင်ရာစာရွက်စာတမ်းတချို့ပျက်စီးဆုံးရှုံးခဲ့တယ်လို့ပြီးခဲ့တဲ့2လအတွင်းမှာအပြက်စီးဘုံတွေကြားမှာရုပ်အလောင်းအစိတ်အပိုင်းတွေကိုထပ်ပြီးတော့တွေးခဲ့ရတယ်လို့အစီရင်ခံစာထုတ်ပြန်သူတွေကပြောပါတယ် MSF ဝန်ထမ်းတွေလူနာတွေနဲ့လူနာမိသားစုတွေကိုတွေးဆုံမေးမြန်းခဲ့တယ်လို့သူတို့ဆေးရုံကလူနာတွေကိုပြောင်းရွှေ့ခဲ့တဲ့တခြားအာဖဂန်ဆေးရုံတွေနဲ့အပြန်အလှန်စစ်ဆေးပြီးတော့တေဆုံးသူအရေအတွက်ကိုပြင်ဆင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်American တပ်တွေက Conduz မြို့က MSF စစ်ရုံကိုမှားယွင်းပစ်မှတ်ထားပြီးတော့ October 3ရက်နေ့ကတိုက်ခိုက်ခဲ့တယ်လို့ American စစ်တပ်ရဲ့စုံစမ်းမှုမှတွေ့ရှိခဲ့ပါတယ်ရှင်
။ Burundi နိုင်ငံမှာအကြမ်းဖက်မှုတွေဆက်ဖြစ်နေပြီးဒီကနေ့မှာတော့မြို့တော် Bujumbura ရဲ့လမ်းမတွေပေါ်မှာတေဆုံးသူအလောင်း20အနည်းဆုံးတွေ့ရှိခဲ့ပါတယ်။တေဆုံးသူတချို့မှာတော့လက်ကိုနောက်ပြန်ကျိုးတုတ်တာမျိုးတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်။ဒီတပ်ဖြတ်မှုကိုဘယ်သူတွေကလုတ်ကင်တယ်ဆိုတာကိုထုတ်ပြောလာတာမျိုးတော့မရှိသေးပါဘူး။အခုလို့တွေ့မြင်ရတဲ့မြင်ကွင်းဟာမြို့တော်ဘွန်ဂျန်နာမှာရှိတဲ့စစ်စခန်း3ခုကိုတနတ်သမားတွေကဝင်တိုက်ခဲ့ရကနေအနည်းဆုံး12ဦးတေဆုံးခဲ့တဲ့တိုက်ခိုက်မှုရဲ့နောက်တစ်ရက်မှာဖြစ်လာတာပါ။ဝင်ရောက်တိုက်ခိုက်သူ22ဦးနဲ့လက်နက်တွေကိုပါဖမ်းမိထားတယ်လို့ Burundi စစ်တပ်ရာရှိတွေကပြောပါတယ် Burundi နိုင်ငံကအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကရှုံချကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ် Direct from Washington The
Voice of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုညာဝင်းအောင်တို့ကကြေညာပေးခဲ့ကြတာပါရှင်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင့်မြန့်ချက်တွေကိုတလဲတင်ပြပေးပါမယ်အရင်ဆုံးဒီမြန်မာနိုင်ငံဒေသအသီးသီးမှာလှုပ်ဆောင်နေတဲ့စုပေါင်းအမိုက်ကောက်လှုပ်ရှားမှုအကြောင်းကိုပြောပြချင်ပါတယ်ရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ရဲ့လှုပ်ဆောင်မှုနဲ့တနိုင်ငံလုံးတိုင်းဒါနဲ့ပြည်နယ်တိုင်းဒေသအသီးသီးမှာပြည်သူလူထုပူးပေါင်းပါဝင်တဲ့အမိုက်ကောက်လှုပ်ရှားမှုကိုဒီကနေ့မှစတင်လိုက်တာပါ။ကိုယ့်ရဲ့ပတ်ဝန်းကျင်မြို့နယ်ရက်ကွက်တန့်ရှင်းရေးကနေစတင်တဲ့လူနေမှုစနစ်အခြေခံအပြောင်းအလဲမှာပြည်သူလူထုနဲ့အတူသက်ဆိုင်ရာစီပင်တာဝန်ရှိသူတွေကပါပူးပေါင်းပါဝင်ခဲ့ကြတယ်လို့ဒီအမိုက်ကောက်လှုပ်ရှားမှုမှာပါဝင်တဲ့သူတွေကပြောပါတယ်။ဒီဇင်ဘာလ12ရက်နဲ့13ရက်နှစ်ရက်ဆက်တိုက်ဒီလူလူပါဝင်တဲ့စုပေါင်းအမိုက်ကောက်လှုပ်ရှားမှုနဲ့ပတ်သက်လို့တော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကပြောပြပါမယ်ရှင်
။ဟုတ်ပါတယ်။အစိုးရတစ်တရက်ဖွဲ့စည်းနိုင်တဲ့အထိရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်တစ်တွေကိုအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကမိမိတို့ရဲ့မဲဆန္ဒနယ်တွင်းကအမိုက်တန်ရှင်ရေးအတွက်အမိုက်ကောက်ဖို့လမ်းညွှန်ခဲ့တဲ့အတွက်ဒီကနေ့စနေနေ့ဒီဇင်ဘာလ12ရက်နေ့ကနေစလို့မြန်မာနိုင်ငံတဝန်းပြည်နယ်တိုင်းအသီးသီးတွေမှာစုပေါင်းအမိုက်ကောက်လှုပ်ရှားမှုကိုစတင်လိုက်ပါတယ်။ဒီကနေ့မှာတော့ကရင်ပြည်နယ်တွင်တန်လွင်မြစ်ကြောင်းတလျှောက်ဖအံလှိုင်းပွဲကော့ဂရိတ်မြဝတီကြိုင်းစိတ်ကြီးဖပွန်တန်တောင်စတဲ့မြို့နယ်တွေမှာစုပေါင်းအမိုက်ကောက်ခဲ့ကြပါတယ်လို့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဒေါ်နန်းခင်ထွေးမြင့်က VOA ကိုပြောပါတယ်။
တော်စုကတော့ဆက်ငါးရက်တခါတလားတခါအနည်းဆုံးတော့ကောက်ပြီးဖြစ်နေတာပေါ့နော်အဒီလိုလေဒီနေ့ဆိုအန်ဒီဆိုတန်လေးမြစ်ယူတခြားကောက်တာအမလီကောက်လိုက်ရတာနည်းတဲ့အမိုက်တွေမဟုတ်ဘူးနှစ်ပေါင်းငွေနေရအမိုက်တွေပေါ့နော်အဒီလိုလေဆေးတဲ့ဟာတွေဆေးရတယ်ဟိုအမိုက်ကောက်တဲ့ဆီတော့မဟုတ်ဘူးပိုက်တွေကျုံကျုံပြောတယ်မိုက်ပုံနှစ်ပုံလုံးအဲလိုကျုံတာတန်လေးမြစ်ယူမှာတော်တော်လေးပေါ့တဝက်လောက်နေပြီးတော့ပြီးသွားတယ်အဒီလိုကောက်တော့အဲ့ဒီအမိုက်ပုံတွေမှလေကြီးစားနေတော့အဒီလိုကောက်ရတယ်အဲလို yes ကနေပြန်အကြောင်းကြသက်ဆိုင်ရာကိုကြောင်းကြပြီးပေးရကြီးစားဆိုတာလေဟိုကြီးစားတေးသေးလေးတွေမဟုတ်ကြီးစားကြီးကြီးလေးဟိုမမကြီးစားအဲ့တော့ကျမကတော့လူလူကိုပြောချင်တာကတော့လေကျမတို့တန်တန်ရှင်းရှင်းလေးနေတောင်းပါတော့လူနေမှုအဆင့်တန်းအားဖြင့်ကြည့်ရင်လည်းဒါတန့်ရှင်းနေဆိုတော့ကောင်းတဲ့လူဆိုကျမအဲ့ဒါကိုငိုရေးပြစ်စီ
ဒေါန်ဆန်းစုကြည်ရဲ့လမ်းညွန်ချက်နဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ဥဆောင်မှုနဲ့စူပါအမိုက်ကောက်လှုပ်ရှားမှုမှာပြည်သူလူထုအားလုံးပူးပေါင်းပါဝင်ကြသလိုသခိုင်းတိုင်းတွင်းမှာလည်းအမိုက်ကောက်လှုပ်ရှားမှုတွေကိုဇက်တိုက်လှုပ်ဆောင်ဖို့ရှိပါတယ်လို့ပလဲမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါကင်ဆန်းလိုင်ကပြောပါတယ်
တနင်္ဂနွေနိုင်ငံနဲ့လုပ်တာပါဒီနေ့လေ12ရက်13ရက်ကိုတော့အကောင်းဆုံးရဲ့ကျွန်တော်တို့အမိုက်ကောက်ဖို့စီစဉ်ထားပါပါတခြားမလာရင်ရောကောက်ပါလေကျွန်တော်နာညီစားရရလေးပေါ့နော်တလင်းကြီးရင်းမပင်လို့လည်းဒီနေ့တော့ကောက်ပါလေပလူလူတွေအနေနဲ့ကလည်းဒီလိုမျိုးလုပ်ကြအောင်လို့သူတို့သဘောကျရှင်းနေကြပါရဲ့ဒီလိုမျိုးဆောင်ရွက်ကြတာတော့ကျွန်တော်တိုင်းမြန်မာလေးချင်းောင်းပေးရအနေနဲ့မရှိသေးတဲ့အတွက်ကြောင့်မလို့မို့ဒီမိုးရင်းနဲ့အခြားသူတွေတော့လည်းဒီလူလူတွေကတော့အားလုံးကလည်းဝမ်းဝမ်းပူးပေါင်းဆောင်ရွက်ပါလိမ့်ရှင်ကျွန်တော်မနေ့ကရောက်သွားတဲ့အချိန်မှာစီရင်တာကတော့ကျွန်တော်တို့ဒီကိုယ်ငယ်တွေနဲ့ဆိုးဆောင်ပေးနေတဲ့ဝန်ထမ်းတွေကလည်းလိုက်ပြီးတော့လေအနောက်ကနေဒီကျွန်တော်နောက်ကနေလိုက်ဒီလိုကိုယ်တိုင်လည်းစီလိုက်မှကျောင်းလာပြီးလုပ်ပါရဲ
ီသူလူထုတွေရောအဲ့တော့မြန်မာချင်းတာရေးကော်မတီနေနဲ့ရောဒီအရောဟိုဘူးပေါင်းပါဝင်ပါတို့ကျွန်တော်တို့တွေ့ရတာ
ရန်ကုန်တိုင်းအတွင်းကရက်ွက်တီမှာရေနုံမြောင်းနေအမိုက်ပုံနေခြုံရွယ်တွေကိုလူထုကဝိုင်းဝန်းရှင်းလင်းခဲ့ကြတယ်လို့တင်ငန်းညွတ်မြို့နယ်နေရန်ကုန်မြို့ခံကိုစိုးမိုးကပြောပါတယ
်ကျွန်တော်ကတင်ငန်းညွတ်ဆိုတော့လေကျွန်တော်73ဆိုပြီးတော့လေကျွန်တော်လုလိုက်ပြီးတော့ရက်ွက်တီထဲမှာကျွန်တော်တို့ရေနုံရှင်းတာပေါ့နော်ဒါတော့ကျွန်တော်တို့မြို့နယ်မှာလည်းရက်ွက်တော်လို့မြန်ပြည်သူတွေလည်းပါပါတယ်ခင်ဗျကျွန်တော်တို့အတူတူကျွန်တော်တို့မြို့တော်ရစင်တာရေးကဥပပေါင်းပါဝင်ပြီးတယ်ခင်ဗျာကျွန်တော်တို့ရဲ့ဟိုရလက်ပေါ့နော်ကျွန်တော်တို့အတူတူဆွတ်ခေါ်တဲ့အခါမှာပါလာတာပေါ့နော်အဲ့ဒါအရင်ကောင်းတယ်ခင်ဗျာသူတို့ကူညီပေးတယ်ခင်ဗျာကားနဲ့လည်းကူညီပေးတယ်လူနဲ့လည်းကူညီပေးတယ်ကျွန်တော်တို့
အခုလိုမျိုးအမိုက်ကောက်အမိုက်ရှင်းလှုပ်ရှားမှုတွေမှာလည်းသက်ဆိုင်ရာမြို့နယ်စီပင်တာဝန်ရှိသူတွေဘက်ကပူးပေါင်းပါဝင်ကူညီခဲ့တယ်လို့ပြောပါတယ်ဒီကနေ့နိုင်ငံတော်စတင်တဲ့အမိုက်ကောက်လှူရှားမှုမှာရုပ်ရှင်ဂီတစာပေလောကကအမှုပညာရှင်တွေကလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်ဒီမိုကရေစီနိုင်ငံသစ်တည်ဆောက်ရေးမှာတန်ရှင်းရေးကနေစလို့စီကံပိုင်းဆိုင်ရာအထူးနိုင်ငံတကာအသိအမှီဖို့အခြေခံစိတ်ဓာတ်ပိုင်းကအစအများကြီးတည်ဆောက်ပြုပြင်ကြဖို့လိုသလိုပြည်သူလူထုကလည်းပြုပြင်ပြောင်းလဲရေးမှာစိတ်ရောကိုယ်ပါပူးပေါင်းပါဝင်ကြတာတွေ့ရတယ်လို့ရုပ်ရှင်သရုပ်ဆောင်ထွင်ဒရာဘိုကပြောပါတယ
်အခုပေါင်းဝင်ကျင်တန်ရှင်းရေးကလည်းလိုအပ်တာပဲဒါဟာကျမတို့အများကြီးကျမတို့တိုင်းပြည်ကနိုင်ငံတကာနဲ့ရှင်လို့ချင်းအများကြီးတည်ဆောက်ရအောင်မစီကမ်းမိုင်းဆိုင်ရာအစဒီလိုမျိုးစပြိုးပေးတယ်လို့ကျွန်တော်မြင်ပါတယ်
ဒီကနေ့စနေနေ့ကနေစလို့ရန်ကုန်တိုင်းမန္တလေးတိုင်းမွန်ပြည်နယ်အေရဝတီတိုင်းကရင်ပြည်နယ်စကိုင်းတိုင်းစတဲ့ပြည်နယ်တိုင်းအသီးသီးမှာစူပေါင်းအမိုက်ကောက်ခဲ့ကြသလိုမနေ့ပြန်ဒီဇင်ဘာလ13ရက်နေ့မှာလည်းအမိုက်ကောက်လှုပ်ရှားမှုကိုဆက်လက်ဆောင်ရွက်သွားကြမှာဖြစ်တယ်လို့အမိုက်ကောက်သူတွေကပြောပါတယ်ရှင်
ကြတော့မြန်မာနိုင်ငံတဝမ်းမှာလှုပ်ဆောင်နေတဲ့စူပေါင်းအမိုက်ကောက်လှုပ်ရှားမှုအကြောင်းမဆုမွန်စူးစီးတင်ပြခဲ့တာပါဒီလိုမျိုးစုပေါင်းအမိုက်ကောက်တာလို့လူလူတွေကိုယ်တိုင်ပါဝင်တဲ့လှုပ်ရှားမှုတွေအပေါ်မှာသောတာရှင်တွေရဲ့အမြင်သဘောထားတွေကိုလည်းဒီကနေ့ညတိုက်ရိုက်လေးလိုက်ဆင်ဆင်မှဆွေးနွေးကြအောင်ပါပါရှင်။အခုကတော့ကျန်းမာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်။ HIV ရောဂါပိုးကူးစက်ခံရသူတွေဒီ AIDS ရောဂါဖြစ်နေသူတွေအခြေအနေပို့ပြီးတော့စိုးမသွားအောင်လို့ဘယ်လိုကုသရသလဲဆိုတာနဲ့ကူးစက်ပြန့်ပွားမှုကနေကာကွယ်နိုင်အောင်ဘယ်လိုနေထိုင်သင့်တယ်လဲဆိုတာကိုဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။
HIV ရောဂါပိုးကူးစက်ခံရတဲ့အခါပျောက်ကင်းအောင်ကုသနိုင်တဲ့ဆေးဝါးတွေမပေါ်ထွက်သေးတာကြောင့် HIV ရောဂါပိုးကူးစက်မခံရအောင်ဂရုတစိုက်နေထိုင်နိုင်ကြဖို့အတွက်ကျွမ်းကျင်သူတွေကစင်ဆက်မပြတ်ကျန်းမာရေးအသိပညာပေးလျက်ရှိနေပါတယ် HIV ရောဂါပိုးကူးစက်ခံထားရသူတွေကလည်းရောဂါကူးစက်ခံရပြီလို့သိသိချင်းဆေးဝါးတွေစနစ်တကျတောက်သုံးပေးမယ်ဆိုရင်မိမိရဲ့သက်တမ်းကိုရှည်စေတဲ့အပြင်မိမိနဲ့ပတ်သက်နေသူတွေကိုရောဂါကူးစက်ပြန့်ပွားခြင်းမရှိအောင်အထောက်အကူဖြစ်စေနိုင်တယ်လို့မြန်မာနိုင်ငံဆရာဝန်အသင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဦးရဲမရကအခုလိုပြောပြခဲ့ပါတယ
်မိခင်လောင်းတယောက်ဟာလည်းမတော်တဆသူ့ခင်မွန်းစီကကူးတယ်ပေါ့နော်ဆိုကိုယ်ရှိတဲ့ချိန်မှာသူဆက်လိုက်လို့ပိုးရှိတယ်ဆိုရင်ဘာမှထိခိုက်ချောက်ချားစရာမရှိဘူးဒီစိတ်တိုက်ကျွင်းစနစ်ကြတောက်မယ်ဆိုခလေးကိုမကူးစက်နိုင်တော့ဘူးကျွန်တော်တို့ဆိုတော့ဒါကြောင့်အခုက zero new infection ဆိုပြီးပြောနေတာပါနော်ကာကွယ်ပါနော်ကာကွယ်ဖို့အကောင်းဆုံးမကာကွယ်နိုင်လို့များကူးစက်လာရင်လည်းစိတ်ကူတာပါစိတ်ကူတာရင်ပုံမှန်သက်တမ်းလည်းနေနိုင်ရောမကဘူးသူများကမကူးစက်အောင်လည်းကျွန်တော်တို့ကာကွယ်ပေးလို့ရတယ်
HIV ယောဂါပိုးကူးစက်ခံထားရသူတွေဟာ AIDS ယောဂါဖြစ်ပေါ်ခံစားရတဲ့အထိအချိန်မဆွဲပဲဆော့ဆော့စီစီကုသမှုခံယူခဲ့မယ်ဆိုရင်တာမန်လူတစ်ယောက်နှိပါအသက်ရှည်ရှည်နေထိုင်သွားနိုင်တာကြောင့်ဆေးကုသမှုကိုအမြန်ဆုံးခံယူသင့်တယ်လို့သိရပါတယ
်။တော့ညီတော်ကတော့ဖြင့် population ဘဝချမ်းမြေ့ပြန်ပြီးတော့ဖောက်ထားတာတော့စီဒီပိုးက900အောက်ရှိသူတိုင်းကို AIDS ဆေးတောက်တင်နေလို့ပြောဆိုထားတယ်။ဒီကိလူဖြစ်တော့ဖြင့်900ထိတော့မဆောင်နေတော့ပိုးရှိရဆိုတော့ပဲARDC တောက်ဖို့တင်နေလို့ယူဆစစ်နေတာ။ဒါပေမဲ့လည်း ARDC တောက်မယ်ဆိုလို့ရှိရင်အခုရှိရတကူကတော့ကိုကိုတန်ရနဲ့တောက်ချင်တဲ့ဆန္ဒတွေရှိမှတော့လို့ဆိုနေ။ဘာဖြစ်လို့ဒီယူတော့မှာ။ဒီကတကူကတော့သူ့ချီမှာအခြားယောဂါတွေရှိလားမရှိလားလဲစစ်ဆေးတဲ့။ဟုတ်တယ်။ ARDC မတော့ကတော့သူ့စီမှာဒီယောဂါရှိရတဲ့ဥတော်မေးအောင်ရလို့ဒါရှိနေ။အဲ့ဒါတွေကိုအရင်ဆုံးပြစ်တင်တယ်။အဲ့ဒီကလို့သက်တာမှာပဲ ARDC ဖြစ်တယ
်။ကိုဝင်ဆောင်မိခင်နေအနေနဲ့ HIV ရောဂါပိုးကူးစက်ခံထားရပြီလို့သိတဲ့အခါ HIV ရောဂါပိုးကူးတဲ့ဆေးတွေကိုအချိန်မီအမြန်ဆုံးတောက်သုံးပေးဖို့အရေးကြီးတယ်လို့ဆိုပါတယ
်ကိုဝင်ဆောင်တဲ့အချိန်ကမိမိတသက်တည်းဖြစ်ပါမိမိနဲ့အတူတူမိကလေးလေးကိုပါယောဂါပိုးမကူးဆက်သွားအောင်အတွက်ကိုတောက်ရမှာဖြစ်ပါတယ်အခုဆိုရှင်ရင်တော့ကျွန်တော်တို့ကတိုက်တိုက်တွန်းတွန်းကိုပဲကိုဝင်ဆောင်နေတာကိုဝင်ဆောင်ချိန်မှလည်းတောက်ထားမယ်ကလေးမိဖွားပြီးချိန်မှလည်းတောက်ထားမယ်မွေးပြီးရင်ရင်တော့ဆိုကျွန်တော်တို့ဘက်ကခဏရက်လို့ရတယ်ဒီကဘူးကြတော့ကျွန်တော်တို့ရဆေးတွေကစတိုက်တာတောက်သွားသူရဲ့ကုသမှုနှောင်းကဆော့ဆော့ကုနေတယ်မြန်မြန်ဗိုင်းရပ်စ်ကိုနှိမ်ချနိုင်နေတယ်အကောင်းဆုံးကကျွန်တော်တို့ကမွေးပြီးတဲ့စတိုက်တိုက်သွားတော့ပါပဲတသက်တာလုံးတောက်မယ်ဆိုတော့ကျွန်တော်တို့ကတိုက်ဖို့အစင်းနဲ့ရှိပါတယ်
HIV ရောဂါပိုးမရှိတဲ့သူတွေအနေနဲ့လဲ HIV ရောဂါကူးစက်ခံရနိုင်တဲ့နည်းလမ်းတွေကိုသိရှိအောင်လေ့လာထားပြီးသတိပြုရှောင်ကျဉ်သွားရမှာဖြစ်တယ်လို့သိရပါတယ် HIV ရောဂါပိုးကူးစက်ခံရနိုင်တဲ့နည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါမှာတော့
မူရစေတုံးတဲ့လူတွေထိုးပြီးတုံးတဲ့လူတွေကကူးစက်တယ်နော်ရောင်ကြခြင်းဆက်ဆံတဲ့လူတွေကူးစက်တယ်ပြည်စားလုံလုံလုပ်တဲ့အမိန့်ကလေးတွေကူးစက်တယ်လို့ပြောပေမဲ့ဒါတွေကလူနည်းစုပေါ့နော်အများဆုံးကူးစက်နေတာတော့ဒီလိင်မှုကိစ္စနဲ့ပတ်သက်ပြီးတော့ကူးစက်နေတာဖြစ်တယ်အဲ့တော့ဒီအထူးသဖြင့်ဒီလူငယ်လူွယ်ပိုင်းနေနေနေပေါ့နော်လူငယ်လူွယ်တွေမကောက်ပေါ့နော်အားလုံးပေါ့နော်ဒီလိင်မှုကိစ္စဆိုတာလူတိုင်းလူတိုင်းကင်းလွတ်တာမဟုတ်ဘူးပေါ့နော်ဆိုတော့လူတိုင်းလူတိုင်းကဒါကြောင့်မလို့ဒါကိုဘာကြောင့်ကူးစက်တယ်ဘာကြောင့်မကူးစက်ဘူးသိဖို့လိုတယ်ဘယ်လိုကာကွယ်မှုယူရမလဲဆိုတော့သိဖို့လိုတယ်ဥပမာဆိုတော့ဒီအပျော်ပါလိုက်စားမယ်ဆိုရင်ပေါ့နော်တတ်နိုင်ရှောင်းတယ်နော်ဒါပေမဲ့မရှောင်းနိုင်လို့ရှင်ကွန်ဒွန်မသုံးနဲ့ဒါမျိုးပေါ့ကာကွယ်ရတယ်ပေါ့နော်ဆိုတော့ကာကွယ်ကိုသိဖို့လိုတယ
်တကဘာလုံးမှာ HIV ရောဂါပိုးကူးစက်ပြန့်ပွားမှု Zero New Infection ဖြစ်တဲ့အထိကျူးပန်းဆောင်ရွက်နေကြတဲ့နေရာမှာပူးပေါင်းပါဝင်နိုင်ကြဖို့အတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
HIV ရောဂါကုသမှုနဲ့ကာကွယ်မှုတွေအကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါအခုကတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါဦးမယ်မဆုမြတ်မုံကအစီအစဉ်ပြီးတော့ကုသညုံနဲ့အတူတင်ဆက်ထားပါတယ်ရှင
်အင်ဒိုနီးရှားမှာတော့လေလူတိုင်းအင်တာနက်သုံးနိုင်ဖို့နှီးစလာနေပြီကုသညုံဦးရေဖွံ့ဖြိုးဆဲနိုင်ငံတွေဝေးလံတဲ့နေရာတွေမှာမိုးပြံပူပေါင်းကြီးတွေနဲ့အင်တာနက်ကိုရက်ဖြန့်နိုင်ဖို့ကြိုးစားနေတဲ့ project လုံးကအခုအင်ဒိုနီးရှားကတယ်လီကောဆက်သွယ်ရေးကုမ္ပဏီ၃ခုနဲ့သဘောတူလိုက်ကြပြီ
။အဲ့ project loom ဆိုတာက Google ရဲ့မိခင်ကုမ္ပဏီ Alphabet ရဲ့အဓိက project ကြီးတစ်ခုပဲဗျ။ Google ကုမ္ပဏီကိုလုပ်ငန်းတွေခွဲပြီးတော့ပြန်မဖွဲ့စည်းခင်အထိဆိုရင်တော့ Google ရဲ့ project loom လို့လူသိများကြတာပေါ့။ Loom for All ဆိုတဲ့စောင့်ပုံးနဲ့ဒီမိုးပြံပူပေါင်းတွေတုံးပြီးတော့လူတိုင်းအင်တာနက်ရအောင်လုပ်ပေးမယ်လို့ရွေးထားတဲ့ project ကြီးပဲမဆင်မြန်မွေ။
သူတို့လုံးလို့အင်တာနက်လိုင်းတွေချိတ်ဆက်ဖို့ခက်ခဲတဲ့အင်ဒိုနီးရှားကခေါင်းတဲ့နေရာတွေကတော့အင်တာနက်သုံးနိုင်ကြတော့မှရှင် Telkom Cell, XL Axiata နဲ့ Indosat ဆိုတဲ့ဒီအင်ဒိုနီးရှားက Telecom ကုမ္ပဏီကြီး၃ခုနဲ့ပေါင်းပြီးတော့ Project Loon ကဒီပေ40လောက်အမြင့်ရှိတဲ့မိုးပြံပူပေါင်းကြီးတွေကိုသုံးပြီးတော့မှ Internet Signal တွေကိုဖြန့်ပေးမှသူတို့အပြောအတိုင်းဆိုလို့ရှိရင်တော့လေထဲကတာဝါတိုင်ကြီးတွေလိုသဘောမျိုးနဲ့ Internet Signal တွေကိုဖြန့်ချက်ပေးမှပေါ့စမတ်လက်ကင်ဖုန်းရှိတဲ့လူတိုင်းကဒီအင်တာနက်လိုင်းကိုချိတ်လိုက်ရုံပဲတဲ့
လက်တွေ့မှာတကယ်အလုပ်ဖြစ်မဖြစ်ဆိုတာက2016နှစ်ဆန်းကစပြီးတော့တစ်နှစ်ကြာအောင်ဆန်းပြီးတော့မှစီးပွားပြစ်လုပ်မှာတဲ့ဒီ project loom back ကအင်တာနက်ကွန်ရက်ဖြန့်ပေးနိုင်မဲ့မိုးပြံပူပေါင်းကြီးတွေလွတ်တင်တဲ့ကိစ္စကိုအာရုံစိုက်မယ်။နောက် Indonesia Telecom ကုမ္ပဏီ၃ခုကကြာတော့သူတို့ကုမ္ပဏီတွေကပေးမဲ့အင်တာနက်ဝန်ဆောင်မှုကိုလိုချင်သူတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့အပိုင်းကိုတာဝန်ယူမှာတဲ့ဒီ season ကြောင်းစဉ်းစားရှင်းလင်းပွဲတုန်းကသူတို့ပြောခဲ့ကြတာလေ
အဲ့ project loon ကဒီအင်ပတန်ခိုင်ခန့်တဲ့ plastic ဆတွေနဲ့ချုပ်ထားတဲ့ helium မိုးပြံပူပေါင်းကြီးတွေကိုမြေမျက်နှာပြင်ရဲ့အထက်12မိုင်လောက်အမြင့်အထက်လေထုထဲကိုလွှတ်တင်ပြီးတော့မှအဲ့ဒီကနေပြီးတော့ internet signal တွေကိုဖြန့်ပေးမှာပါအထက်လေထုဆိုတဲ့အတွက်လေရင်ပြန်နေပြန်တဲ့လေထုထက်ကိုနောက်ထပ်အနည်းဆုံးတစ်ဆလောက်ပိုမြင့်ပါတယ်မိုးပြံပူပေါင်းကြီးတစ်ခုပေါ်ကနေမြေအောက်မှာ internet ကွန်ရက်ဖြန့်နိုင်မဲ့အကွာအဝေးကအချင်း25မိုင်လောက်ရှိမယ်တဲ့အဲ့လိုမျိုးလွှတ်ပေးတဲ့ဒီ signal နဲ့ smart လက်ကင်ဖုန်းရှိကြသူတွေက internet ကိုချိတ်ဆက်ပြီးတော့သုံးနိုင်ကြမှာတစ်မိနစ်ကို10 megabit per second လောက်မြန်တဲ့ 4G မြန်နှုန်းမြင့် internet ကိုသုံးနိုင်ကြမယ်လို့ဆိုတာပဲ
အင်ဒိုနီးရှားနိုင်ငံဆိုတာကတောရီတောင်တွေနဲ့ကျွန်းစုပေါင်း 18,000 လောက်စုနေတဲ့နိုင်ငံဆိုတော့မိုးပြံပူပေါင်းပေါင်းရာနဲ့ချီကိုသုံးဖို့လိုမယ်လို့ဒီအစီအစဉ်ကိုလုပ်နေကြသူတွေကပြောပါတယ်မိုးပြံပူပေါင်းကြီးတစ်လုံးကိုရက်ပေါင်း180ကျော်လောက်ခံမယ်တဲ့တံခွေကုံတော်လို့မြေပေါ်ပြန်လွင့်သွားမဲ့မိုးပြံပူပေါင်းနေရာမှာအစာထုဖို့နောက်တစ်လုံးကလည်းအမြဲအဆင့်သစ်ရှိနေမယ်ဆိုတော့အောက်မှာဒီအင်တာနက်သုံးနေကြသူတွေလိုင်းပြတ်သွားမှမျိုးတော့ပူစရာမလိုဘူးပေါ့
မိုးပြံပူပေါင်းကြီးတစ်ခုစီမှာဒီ data တွေကိုပို့နိုင်လက်ခံနိုင်မဲ့ radio transceiver နှစ်ခုပါမယ်နောက်အရေးပေါ်သုံးဖို့ကိုလည်းနောက်တစ်ခုအရန်ရှိနေမယ်နောက်လေတိုက်တဲ့လမ်းကြောင်းကိုလိုက်ပြီးတော့မှဒီမိုးပြံပူပေါင်းကြီးတွေကိုအပေါ်အောက်ကိုလိုသလိုသွားနိုင်အောင်လှုပ်ပေးတဲ့ဒီ altitude ထိန်းချုပ်စနစ်လည်းပါပါတယ်အဲ့ဒါတွေအားလုံးကိုနေဆွမ်းအင်သုံးပြီးတော့လည်ပတ်မှာဖြစ်ပါတယ်
တော်တော်ထူတဲ့ကျွန်းသေးလေးတွေပြန့်ကျဲနေတဲ့အင်ဒိုနီးရှားလိုနိုင်ငံမျိုးမှာအင်တာနက်လိုင်းကျိုးတွေတွေ့မယ်။နောက်မိုဘိုင်းဖုန်းတာဝါတိုင်တွေထူမယ်ဆိုတာကမလွယ်ဘူး။နောက်ကုန်ကြမ်းဈေးကလည်းတိတ်များမယ်။ဒါကြောင့်မလို့အခုလိုမျိုးမိုးပြံပူပေါင်းတွေတုံးပြီးတော့အင်တာနက်ကွန်ရက်ဖြန့်တာကဈေးအသက်သာဆုံးနည်းလမ်းဖြစ်တယ်လို့ Google ရဲ့မိခင်ကုမ္ပဏီ Alphabet ကထောက်ပြပါရတယ်
။အင်ဒိုနီးရှားနိုင်ငံမှာဒီလူဦးရေကသန်းပေါင်း255သန်းလောက်ရှိတယ်။ဒါပေမဲ့သန်း100ကျော်လောက်ကအင်တာနက်ကိုမသုံးနိုင်ကြသေးဘူး။ပထဝီအနေအထားအခက်အခဲကြောင့်ဒီမြေအောက်ကေဘယ်ကြိုးတွေသွဲဖို့နောက်တာဝါတိုင်တွေစိုက်ဖို့ကလည်းမလွယ်လှအောင်မလားအဲဒါကြောင့်မလို့ဒီအင်တာနက်သုံးနေကြသူတော်တော်များများကလည်းမြန်နှုံးမြင့်ဆက်သွယ်မှုမျိုးမဟုတ်ကြဘူးအဲဒါကြောင့်မလို့ project loon က သူနဲ့တွဲလုံးမဲ့ဒီ Indonesia Telecom Internet ဆက်သွယ်ရေးကုမ္ပဏီတွေရဲ့ Internet Signal တွေကိုလေထဲကနေပြီးတော့ပြန်ပြီးတော့ဖြန့်ပေးမဲ့သဘောပါ
။တခုရှိတာကမြေပေါ်မှာရှိနေသူတွေက Internet ချိတ်ဆက်သုံးနိုင်မှု Smart လက်ကင်ဖုန်းတွေလိုတယ်။ Indonesia မှာ Mobile Phone ဈေးကွက်ထူပေါက်နိုင်မှုက100ရာခိုင်နှုန်းနီးပါးလောက်ရှိပေမဲ့ Smart လက်ကင်ဖုန်းတွေက23ရာခိုင်နှုန်းပဲရှိတယ်လို့ Guardian သတင်းစာကြီးရဲ့ဆောင်းပါးကပြောပါတယ်။အဲ့ဒါကြောင့်မလို့ဒီ internet ကွန်ရက်ဖြန့်ပြီးတယ်ဆိုတာတော့မှ internet ချိတ်နိုင်တဲ့လက်ကင်ဖုန်းတွေရှိမှဖြစ်မယ်လို့ဒီစောင်းမမှာထောက်ပြထားတယ်မဆုမြမောက
နောက်တစ်ချက်ကလည်းကိုသားညုံရဲ့အခုလိုမျိုးဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာလူတိုင်း internet ကိုချိတ်ဆက်သုံးနိုင်ကြဖို့ဆိုပြီးတော့ project loon ကစ조사နေပြီမဲ့ indonesia နိုင်ငံမှာလာလုံးမဲ့အစီအစဉ်ကိုလူတိုင်းအားစ조사ကြတာတော့မဟုတ်ဘူးဒီ indonesia မှာအကြီးဆုံး telecom company ကြီးဖြစ်တဲ့ telecommunicacy ကမြန်နှုံမြင့် internet အတွက်ကိုဒီ fiber optic ဖန်ကျိုးမြင့်တွေသွဲတဲ့သူတို့ကုမ္ပဏီရဲ့အားထုတ်မှုကိုထိခိုက်မယ်လို့ဆိုပြီးတော့ဆန့်ကျင်နေရှင်းအဲ့ဒီကုမ္ပဏီကမာလူကူနဲ့ပါပူဝါဒေသတွေမှာဒေါ်လာသန်းရာချီအကုန်ခံပြီးတော့ fiber optic ဖန်ကျိုးမြင့်တွေသွဲနေတာလေ
အဲ့ဒီကုမ္ပဏီကြီးတခုတည်းတည်းမဟုတ်ဘူးတခြားဒီ internet ဆက်သွယ်ရေးကုမ္ပဏီတွေအားလုံးအတွက်လည်း project loom ရဲ့အစီအစဉ်ကြောင့်နစ်နာနိုင်တယ်လို့ indonesia ကဒီဆက်သွယ်ရေးပိုင်းဆိုင်ရာသုံးသပ်သူတွေချို့ကပြောနေကြတာပဲဗျ
ဒါမဲ့ဒီ project loom နဲ့တွဲလို့မယ်လို့သဘောတူထားတဲ့ Indosat ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကတော့အခုဒီကောင်းကင်ဘော်ကနေပြီးတော့ internet ကွန်ရက်ဖြန့်ဖို့အဓိကထားတဲ့နေရာတွေမှာတကယ်တမ်းတော့ဘယ် Indonesia internet လုပ်ငန်းမှတာဝါတိုင်းထောင်ဖို့ပဲဖြစ်ဖြစ် fiber optic ဖန်ကျိုးမြင့်သွဲဖို့ပဲဖြစ်ဖြစ်တကယ်လက်တွေ့လှုပ်ဖို့ခက်ခဲတယ်လို့ပြောတာကိုတော့ Wall Street Journal သတင်းဆောင်ပါးမှာကိုးကားရေးထားတာပဲ
Project Loom ကဒီ Indonesia နိုင်ငံက internet ဆက်သွယ်ရေးကုမ္ပဏီတွေနဲ့ပေါင်းလုပ်ဖို့သဘောမတူခင် New Zealand, Australia နဲ့ Brazil နိုင်ငံတွေမှာအဲဒီကဒီ internet ကုမ္ပဏီကြီးတွေနဲ့ပေါင်းပြီးတော့မိုးပြံပူပေါင်းကြီးတွေပေါ်ကနေ internet ကွန်ရက်ဖြန့်တာကိုအရင်စမ်းသပ်ခဲ့သေးရမဟုတ်လားမဆင်းတော့
ဟုတ်ပါတယ်အဲဒီကတော့ဒီတနိုင်ငံမှာကုမ္ပဏီတစ်ခုစီနဲ့ပဲစမ်းသပ်ခဲ့တာပါအခု Indonesia နိုင်ငံမှာကျတော့ internet ကုမ္ပဏီကြီး3ခုနဲ့ပေါင်းပြီးတော့လုပ်မှာကိုသားညုံရဲ့ပြောရရင်တော့ဒီဖွံ့ဖြိုးဆဲနိုင်ငံတစ်ခုမှာပထမဆုံးစမ်းသပ်မှာပေါ့လက်တွေ့မှာအောင်မြင်သွားပြီဆိုရင်တော့တကဘာလုံးမှာ internet သုံးခွင့်မကြုံသေးတဲ့လူပေါင်း 9.2 billion စီကို internet ရအောင်လှုပ်ဖို့ပိုနီးစပ်သွားမယ်လို့ project loon ရဲ့ဒူဥက္ကဋ္ဌ mike cassidy ကပြောထားပါဗျ
။စီးပွားရေးအတွက်မှဆိုရင်တော့ internet သုံးသူတွေများလာလေလေ google ရဲ့ဝန်ဆောင်မှုတွေကိုသုံးကြမဲ့သူများလာလေလေပဲ google ရဲ့ android စနစ်သုံးတဲ့ဖုန်းတွေပိုရောင်းရမယ် gmail သုံးသူတွေများလာမယ် youtube website သုံးတဲ့သူတွေများလာမယ်နောက် google သုံးပြီးတော့ချက်လက်ရှာတဲ့သူတွေပိုများလာမယ်အဲ့ဒီအတွက် Google Company အတွက်စီးပွားရေးအကျိုးမြတ်တွေတိုးလာဖို့ပဲရှိမယ်ဆိုတဲ့အချက်ကိုလည်းထည့်တွက်ရမယ်မဆင်ပါဘူး
။ဒေချာရာပေါ့ရှင်ဒီ Android ဖုန်းတွေထဲမှာဈေးတက်တက်သားလှုပ်ထားတဲ့ Android 1ဆိုတဲ့လက်ကင်ဖုန်းတွေကို Indonesia မှာပေါ်ပေါ်များများရောက်အောင်လို့စ조사သွားပါမယ်လို့ Mike Cassidy ပြောထားတာကိုပဲကြည့်လေ။ဘလို့ပဲဖြစ်ဖြစ်အခု Google ရဲ့ Project Loon ကရှင်းနှစ်ကစပြီးတော့ Indonesia မှာမိုးပြံပူပေါင်းကြီးတွေနဲ့ Internet ကိုရက်ဖြန့်ဖို့လှုပ်တော့မယ်။ဒါက Facebook ကလည်းအထူးတီထွင်ထားတဲ့ဆက်သွယ်ရေးဂျိုရုသုံးပြီးတော့ Africa တိုက်ထဲကနေရာတော်တော်များများမှာအခမဲ့ Internet ကိုရက်ဖြန့်ပေးတော့မှာဆိုတော့ကောင်းတဲ့လှုပ်ရက်တွေပါ။ဒါပေမဲ့တစ်ချိန်တည်းမှာလည်းဒီ Internet ကိုချိတ်ဆက်နိုင်မဲ့ Smart လက်ကင်ဖုန်းတွေကိုလူတိုင်းကိုင်နိုင်ကြမှာပဲ Internet ကိုလူတိုင်းသုံးနိုင်ကြမှာဖြစ်ပါရဲ့ရှင်။
ဆုမြတ်မွန်စီစဉ်ပြီးကုသညုံနဲ့အတူတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လင်းပေးခဲ့တာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
Thank you.
မင်္ဂလာညချမ်းပါရှင် VU American တန်ရဲ့2015ခုနှစ်ဒီဇင်ဘာလ12ရက်စနေနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ25 32 50နဲ့လိုင်းလံမီတာ190ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုကတော့ဒီစနေနေ့ညပုံမှန်ထုတ်လွှင့်ပေးနေကြဓာတ်ရိုက်လေလံအစီအစဉ်အလှည့်ကြပါပြီမြန်မာနိုင်ငံတဝမ်းမှာတည့်ရက်ပိုင်းစုပေါင်းအမိုက်ကောက်တာလို့လူတွေကိုယ်တိုင်ပါဝင်တဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်သဘောထားတွေကိုဆွေးနွေးကြမှာပါထုတ်လုပ်သူကိုရနိုင်တဲ့အတူကိုသားညူဦးကအစီအစဉ်တင်ဆက်ထားပါရရှင
်မင်္ဂလာညရမခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရယ်ခုနကျွန်တော်တို့ပြောလိုပဲဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ social change လို့ပြောရပါလိမ့်မယ်လူမှုအတိုင်းဝန်းတစ်ခုလုံးရဲ့အမှုအကျင့်တွေပြောင်းလဲမှုပေါ့ဒါနဲ့ပတ်သက်ပြီးတော့ဘလောက်ထိလက်ရှိအာဏာရဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့ဥဆောင်သွားနိုင်မလဲအဓိကတော့လူလှုပ်ရှားမှုတွေနဲ့ဥဆောင်နိုင်မလဲပေါ့အခုဒီကနေ့မှာဆိုရင်ကျွန်တော်ပြောမယ်ဆိုရင်အထူးကြကြစတင်ပြီးတော့တနင်္ဂနွေအတိုင်းတာနဲ့အမိုက်ကောက်လှုပ်ရှားမှုတွေကိုမြို့သားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်ပြီးတော့ပြုလုပ်တဲ့ခင်ဗျာမှာနေရာတော်များများမြို့နယ်တော်များများနေရာတော်များများမှာကျွန်တော်တို့တွေ့နေရပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေတွေကနေပြီးတော့မြို့သားဒီမိုကရေစီဖွဲ့ချုပ်နေတဲ့အခုလိုမျိုးအလားတူပေါ့ဒီလူမှုအတိုင်းဝိုင်းတွင်အမှုချင်းပြောင်းလဲမှုလူမှုအတိုင်းဝိုင်းရဲ့အခြေအနေပြောင်းလဲမှု social change တွေကိုဘယ်လောက်ထိဥဆောင်သွားနိုင်မလဲဆိုတဲ့ကိစ္စတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့ theme မှာတော့ဒီလက်ရှိမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ရန်ကင်းမြို့နယ်ပြည်သူ့တော်ကုသလေဖြစ်ရွေးချယ်ခံထားရတဲ့ဒေါ်စင်မာအောင်ရှိပါတယ်။နောက်တစ်ဦးကတော့88မျိုးဆက်ကျောင်းတာဟောင်းတူဖြစ်တဲ့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမိုးသီးစုံလည်းဖိတ်ခေါ်ထားပါတယ်။လီလိုင်းပေါ်မှာအခုသူတို့နှစ်ယောက်လုံးမရှိသေးပါဘူးခင်ဗျာ။အဲ့တော့အခုကဒေါ်စင်မအောင်ရောက်ပါပြီမက်ဆီမအောင်ကြားပါလားခင်ဗျဟယ်လိုမက်ဆီမအောင်ကြားပါလားဟယ်လိုမက်ဆီမအောင်ကြားပါလားခင်ဗျဟယ်လိုမက်ဆီမအောင်ကြားပါလ
ား
ဟယ်လိုဟုတ်ကြားပါပြီကြားပါပြီမက်ဆီမအောင်ဟုတ်ကဲ့ကြား
ရလေကွ
ာဟုတ်ကဲ့မက်ဆီမအောင်ကြီးအခုခုနကကျွန်တော်ပြောသွားလို့ပါပဲအခုကခုနကဒီလူမှုတိုင်ဝန်ပြောင်းလဲမှုနဲ့ပတ်သက်လို့ပေါ့လူလူအားလုံးပါဝင်နေတဲ့လှုပ်ရှားမှုတွေအခုပထမဆုံးစရတယ်ဆိုရင်ပြောရမယ်ဆိုရင် NLD ကနေပြီးတော့အမိုက်ကောက်လှုပ်ရှားမှုတနင်္ဂနွေလုံးအတိုင်းတာနဲ့ဒီနေ့စတင်လိုက်တာကျွန်တော်သတိထားမိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ရွယ်ချက်ပေါ့လှုပ်တဲ့ရွယ်ချက် NLD ရဲ့စဉ်းစားချက်ဘယ်လိုရှိတယ်လို့မတ်စင်မအောင်ပြောနိုင်ပါလဲခင်ဗျာ
ဒီမှာတော့တော်တော်သားလို့ပါပဲဒီနေ့ topic လေးနဲ့ဟိုအမိုက်ကောက်တဲ့လှုပ်ရှားမှုတွေကတော်တော်လေးကိုနိုင်ပိုင်ရှိရဲလို့ကျွန်တော်ထင်တယ်ခုက energy ကလူလူကိုကောက်ပါလို့ပြောတာမျိုးမဟုတ်ဘဲနဲ့ခုပါတီဝင်တွေအထူးသဖြင့်လက်ရှိလက်တလုံးရွေးချယ်တင်မြှောက်ခင်ရတဲ့ကိုယ်စားလှယ်တွေပါပါဝင်ပြီးတော့အမိုက်ကောက်ရမယ်ဆိုပြီးတော့ပါတီတွင်းညှိနှိုင်းတဲ့ဆက်ကနေတစ်ဆင့်ပါပေါ့နော်ပြီးတော့ဒီလူလူနဲ့ရောသက်ဆိုင်ရာတွေနဲ့ရောဟိုတက်နိုင်တဲ့များဖြည့်ဆက်ပြီးတော့ပြည်ပြည်တင်းပြည့်အမိုက်ကောက်တဲ့လှုပ်ရှားမှုပေါ့ဒီနေ့ကတော့ပဝန်းကျင်တန်ရှင်းလေးပါမယ်နောက်ပြီးတော့ဒါအပြင်ကိုဒီစစ်စစ်အစိုးလို့ပြောရမယ်ဒီနိုင်ငံသူနိုင်ငံသားတွေရဲ့ခုမှချင်းဝတ်ပိုင်းထိပါတကယ်တကယ်သွားနိုင်လို့ရမှာခုမှလက်စလုံးရွေးကောက်ခံရတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကိုပါဟိုပါဝင်စေခြင်းတဲ့သဘောပါဆိုတော့အရင်ဆုံးကတော့ change တာတရားစာလည်းဆိုပြီးတော့နှိမ့်ချတဲ့တွေပြီးဒီလူတွေကိုလိုင်းလို့ပါလို့ပြောရင်ခုကဒီလူတွေကိုပြောရမျိုးမဟုတ်ဘဲနဲ့ကိုယ်ပါတီဝင်တွေလက်စလုံးရွေးချယ်တင်ရောက်ခံရတဲ့ကိုယ်စားလှယ်တွေကိုယ်တိုင်ကနေပြီးတော့ဒီကိစ္စမှာပါဝင်ဖို့ဆိုပြီးသွားတဲ့အခါမှာဒါနော် movement တော့လို့လဲတောင်းတယ်။ဒီကဒီလိုပြောမယ် civic အစိုးရပြောရမယ်။ဒီလိုရဲ့လိုင်းနာရမယ်။ကျင်းဝတ်ဒီတာဝန်တွေကိုဒီလိုပြောမယ်ဒီပါတီတွေကနေပြီးတော့အစာပြုတဲ့သဘောလို့ကျွန်တော်ဒီလိုဝင်နေပါ
တယ်။ Okay မဆီမအောင်တို့ခုနကပြောသလိုပါတီကနေပြီးတော့စပြီးတော့လှုပ်တဲ့လှုပ်ရှားမှုပေါ်လူတို့ကိုလည်းပါဝင်နိုင်အောင်အဲ့တော့ဒီကနေ့လှုပ်ရှားမှုကိုကြည့်မယ်ဆိုရင်လူတို့ရဲ့ပါဝင်မှုနဲ့ပတ်သက်လို့ရောမဆီမအောင်ဘယ်လိုတွေ့ရလဲခင်ဗျာအားရကျေနပ်မှုရှိပါလားလိုအပ်မယ်လို့ထင်ပါလား
ဟုတ်ကဲ့အခုကျမအတွေ့အကြုံရရောလက်ရှိမြင်နေရတဲ့အမြင်လေးရအောင်ဆိုလို့ရှိရင်ဒီလူလူကကျမတို့ကိုယ်တော်မှကျမတို့ဆက်တော်မှပို့ပြီးတော့တရားထက်တန်ရမျိုးတွေကိုတွေ့ရတယ်။ဘယ်အချိန်ဘယ်နေ့မှာအမိုက်ကောက်တာစတော့မှလဲပေါ့နော်။ဒေါ်စန်းစီကစပြောလိုက်ပြီးသူကဒေါ်စီကိုပုံနေဝင်တယ်။ဘယ်တော့မှမလဲသူတို့ကအတင်းချင်းဖြစ်နေပြီဆိုတာမျိုးတွေစပြီးတော့ပြောလာကြတာမျိုးတွေတွေ့ရတယ်။ဆိုတော့ဒီပြေလှုပ်ရှားမှုတွေမှာလည်းတကယ်တကယ်ဒီလူလူကိုနိုင်ကိုကစိတ်ပါဝင်စားစွာနဲ့ပါဝင်လာကြတာကိုတွေ့ရပါတယ
်။ဟုတ်ကဲ့နောက်တစ်ချက်ကျွန်တော်မေးချင်တာကတော့ဒီအခုအမိုက်ကောက်လှုပ်ရှားမှုလှုပ်ဖို့ဆိုပြီးတော့ဒီလက်ရှိရွေးကောက်ခံထားတဲ့လွှတ်တော်ကုစရေတွေကိုဒေါန်ဆန်းစုကြည်ကတိုက်တွန်းတယ်ညွှန်ကြားချက်ပေးတယ်တော့ဒီပေါ်မှာတချို့ဝေဖန်တန်တွေလည်းရှိပါတယ်အ ਨੇ ချင်းပါဒါပေမဲ့သူတို့ဝေဖန်တာကတော့အခုလိုချိန်မျိုးမှာဒီလက်ရှိရွေးချယ်ခံရတဲ့ကုစရေကိုဓာလောက်တာထက်ပိုပြီးတော့တင့်တော်တဲ့လုပ်ငန်းတွေနိုင်ငံရေးလုပ်ငန်းတွေအများကြီးရှိတဲ့ဆိုတဲ့သုံးသက်ချက်တွေဝေဖန်ချက်တွေရှိပါတယ်ဒီပေါ်မှာ message မအောင်ဗာများတုံ့ပြန်လို့ပါလေ
အန်ဒါတော့ဟိုသူဒီလိုဟိုတယောက်နဲ့တယောက်ကတော့အမြင်ကျူနိုင်မှာမဟုတ်ပါဘူးဒီနဲ့တလောကာလမှာကကြတော့
့တက်လုံးကျွန်တော်တို့အမိုက်ကြောင်းနိုင်တယ်လို့တော့မထင်ပါဘူး။ဒါပေမဲ့ဒီလူတို့လူတော်ကိုယ်စားလှယ်တယောက်ကလည်းဒါနိုင်ငံသားတယောက်ပဲဖြစ်တယ်။နိုင်ငံသားတိတွေ့တာဝန်နဲ့ဝန်ကြီးကိုနိုင်ငံသားတွေကိုဘာလို့ပါဘာလို့ပါလို့ခိုင်းတာနဲ့ဆားလို့ရှိရင်ဒီလူလူကြီးရဲ့ဘယ်လိုမဲနေလဲရွေးကောက်တင်မြောက်ခင်ရတဲ့ဒီလူတွေကဒီလူတယောက်အနေနဲ့ပဲဒီတော်ကိုခြေပြောင်းလို့လုပ်စီနေတယ်စသီနေတယ်လို့ကျွန်မထင်တယ်။နောက်ပြီးတော့ဒီဒီလောက်တခုလည်းမဟုတ်ပါဘူး။ကျေတော့တောင်ဆန်းစုကြီးနေထားလိုက်တာကကျမတို့ကိုကြားလိုက်တာတွေလည်းအများကြီးပဲရှိတယ်။ချောင်းရံချောင်းရံတွေလည်းအများကြီးရှိတယ်။ပါတီရဲ့အစည်းအဝေးအခြေခံတွေအခြေခံဥပဒေတွေနောက်ပြီးတော့ဒီလူလူကြီးရဲ့အနေနဲ့ကိုကြည့်ဖို့ကိစ္စတွေဆိုတာအများကြီးပါပဲ။ဒီအဲ့ဒီအများကြီးတဲ့ကမှအမှတ်ောက်တယ်ဆိုတာကတော့ဒါ activity တခုအနေနဲ့လက်တွေ့စလို့ရတဲ့ကိစ္စကိုစခိုင်းလိုက်တဲ့သဘောပေါ့။နောက်တစ်ခုကသူများကိုခိုင်းပြီးသူမလုပ်တာလည်းမဟုတ်ဘူး။တောင်ဆန်းစုကြီးကသူကိုယ်တိုင်လည်းလုပ်မှာဖြစ်တယ်ပေါ့။မလက်ကျန်ဆိုလို့ရှိရင်စပြီးဒီလိုအတိုင်းတာနဲ့ပေါ့နော်။ဒီကအစာပိုင်းလေးပဲရှိသေးတယ်။မလက်ကျန်ကတော့တော်ဆန်းစုကြီးပါဝင်ဒီလိုတိုင်းတာနဲ့လုပ်ကြမှာ
။အဲ့တော့ကျွန်တော်တချက်မေးချင်တာကဒေါ်ဆန်းစုကြည်ရဲ့တိုက်တွန်းချက်ကလွတ်တော်မတ်ဒီအနေနဲ့လူလူကိုထိတွေ့ဖို့ရည်ရွယ်ပဲတက်တက်ပဲလားဒါမှမဟုတ်အပြောင်းလဲတွေကိုလူလူကြားထဲမှာလုပ်ဖို့လားဘယ်လိုစဉ်းစားချက်ရှိတယ်လို့ယူဆပါလဲမဆင်ပါဘူးအ
ဲနှစ်ချက်ကပထမအချက်ကတော့လူလူနဲ့တိုက်ရိုက်ဒီကောက်ပွဲတွေပြီးတဲ့နောက်ပိုင်းမှာတိုက်ရိုက်ပြန်လဲထိတွေ့ဖို့အခွင့်အရေးတစ်ခုရတယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်ဟိုအမှတ်ပြတယ်ဆိုတာဗျာတက်တနိုင်တစ်ခုဆိုတာလူတိုင်းကသိထားပြီးသားပဲအခုဒီတိုင်းအခြေပိုင်းမှာလဲဘာလို့မလုပ်ခင်လဲရလဲအမိုက်ကြောက်တဲ့လူရှားမှုတွေကိုလူမှုအဖွဲ့အစည်းတွေရက်ဖက်အဖွဲ့အစည်းတွေလုပ်ကြရတယ်အများကြီးလက်ရှိပါတယ်ဒါပေမဲ့တိုင်းနိုင်ငံလုံးအတိုင်းအတာဒီလောက်လုံးလုံးခက်ခက်မဖြစ်သွားဘူးပေါ့နော်ဒီတစ်ခါကကြာတော့ဒီ issue ကမေးလိုက်ရင်တော့လူတိုင်းနဲ့ခံမယ်လို့ကျွန်မထင်ပါတယ်အမိုက်တွေပြေးပြာမှာပြစ်တဲ့ issue တွေနောက်တစ်ခုကသဘောပေါက်မှုတွေနဲ့ပတ်သက်တဲ့စေတနာတွေပေါ့နောက်လူနိုင်ငံသူနိုင်ငံသားတွေရဲ့တူးချင်းတယောက်ချင်းရဲ့ behavior တွေပေါ့နော်ကိုယ်အမိုက်ကိုယ်တော်မှဒါနာပြရမယ်တာဝန်ပေါ့ဗျာကိုတာဝန်ယူရမယ်ဆိုရဲဟာမျိုးတွေကို awareness raising လုပ်နေကြတယ်အများကြီးရှိပါတယ်ဒါကလည်းဟိုအုံနဲ့ချင်းနဲ့ကြောင်းလိုက်ရမယ်ကိစ္စမျိုးဖြစ်တယ်လို့ကျွန်မထင်တယ်စခဲ့ပြီးသားပဲဒါပေမဲ့ဒီအချိန်ဘုံကပို့ပြီးတော့များတယ်နှစ်ခုလုံးအတွက်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့
ဒီမှာလူကြီးလည်းကြည့်ပြခွင့်ရတယ်လို့ဒါ social change ကိုအပြောင်းအလဲကိုလူလူနဲ့တူပါဝင်လို့တို့တော်ကိုယ်စားလေးကိုယ်တိုင်ကလည်း initiate ချလုပ်တဲ့တော့ပါ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီလူလူကိုယ်တိုင်ပါဝင်တဲ့ဒီ social change လူမှုအဖွဲ့အစည်းအပြောင်းအလဲကိစ္စကိုအမျိုးသားတမူစီဖွဲ့ချုပ်ကနေပြီးတော့ဘယ်လောက်ထိဥဆောင်သွားနိုင်မလဲဆိုတော့ဒီ30ချက်ကိုကျွန်တော်နောက်ပိုင်းမှာဆွေးနွေးဖို့ရှိပါတယ်မက်ဆီမောင်လီလိုင်းမောင်ခဏနေပေးပါခင်ဗျာကျွန်တော်တော့ရှင်တချို့ဖိတ်ခေါ်ခြင်းပါတယ်အာပထမဆုံးမောင်တဒနာ
ဟုတ်ကဲ
့မောင်တဒနာကြားပါလားခင်ဗျာ
အားကြားပါတ
ယ်ဟုတ်ကဲ့မောင်တဒနာအမြင်ကိုတိုးတိုးနဲ့ဆွေးနွေးလို့ရပါတယ်မက်ဆီမောင်လည်းမေးမြန်းလို့ရပါတယ်အ
ားဟုတ်ကဲ့အခုဒီ white collar တွေရှမ်းလို့ယူပါတယ်ဆိုတာဒါအနံကောင်းပါတယ်အခုလိုကောင်းလဲဆိုချင်တယ်အထောက်အကူကျွန်တော်ဒီလူမှုအဝန်ကျင်အတွက်လည်းဒါတရှိဟိုထဲကဖူအောင်ဆောင်ရွက်မှုတွေအများကြီးရလာနိုင်တယ်။ဒါအဓိကအချက်ကကျွန်တော်တို့ရှိပါတရားဥပဒေစိုးမိုးကြီးကညှင်းဆဲနေတယ်။ညှင်းဆဲနေတဲ့အခါကျတော့ဒီ file ကောက်တဲ့သူရှမ်းကိုဒါကိုယ်တိုင်တွေကိုစပြီးတော့လောက်ခိုင်းလိုက်တယ်ဆိုကြတဲ့အားဆက်လာတဲ့ဆိုချင်း CY လုပ်ငန်းရှင်တွေကလူလူအတွက်သူရဲ့ဟိုဒါဥဒေယုံကိုစတဲ့တုံနေလာတယ်။ဟိုကြောက်ရွံ့လာတယ်သူတို့။ဒါတို့ရှိရင်တော်ဆန်းစုကြတာအဖိုက်ကနေလာစတာ။ဒီနေ့ဆက်လာတော့အဝင်ကြီးဆိုင်လဲဆလာမယ်ဒီခါကျရင်ကျွန်တော်တို့ဒီဟိုကျွေးချက်ခါကုလည်းဒီကုလည်းဟိုဆောင်းဝန်းနဲ့တွားဖို့လမ်းညွှန်ခဲ့တယ်လမ်းညွှန်လိုက်ပြီဆိုလို့ရဲ့ဒီနောက်အိုင်းဒီစီဝိုင်းလုပ်ငန်းရှင်တွေကလည်းသူတို့ဥလည်းဒီကိစ္စတွေလည်းကြောက်ရွံ့လာမယ
်ဟုတ်ကဲ့ဟုတ်ကဲ့ကဲကိုဒသနာအမြင်ဆွေးနွေးပြီးတာကျေးဇူးပါခင်ဗျာနောက်တော့တော်ရှင်တူရှိပါတယ်ကိုတန်းဆိုးတဲ့ကိုတန်းဆိုးရန်ကုန်မြို့ကပဲထင်ပါတယ်ကိုတန်းဆိုးတူတူဆွေးနွေးလို့ရပါတယ်လွတ်တော်မှဒီဒေါ်စင်မအောင်လည်းရှိပါတယ်ဟုတ်ကဲ့ကုတန်းဆိုကြပါလားဟယ်လိုကုတန
်း
ဟုတ်ကဲ့ဆွနေလို့ရပါပြီဗျဟု
တ်ကဲ့ဒီကဒီအမိုက်တော့တဲ့ကိစ္စတော့ဒါအင်တာနက်မှာငုံရက်ပြီးတော့ကုရတဲ့ကိစ္စပါကျွန်တော်အမျိုးစုအနေနဲ့ကတိုင်းပြည်သားအားလုံးကကျွန်တော်တို့ကုတို့ကြောက်လို့ပြီးတဲ့ခဏလေးကျွန်တော်မြင်ပါရခင်ဗျာဒါလည်းမကြောက်ရဘူးကျွန်တော်တို့ဒီရန်ဒီလိုကြောက်လို့ကိစ္စကလေးရှိရင်ကျွန်တော်တို့လူပညာသမားတွေအနေနဲ့လူပညာရှင်တွေအနေနဲ့ဒီဘောင်ဝင်ဆောင်ရပြီးတော့ကျွန်တော်ဒီလူလူကိုဖြောက်မှုနိုင်ငံနဲ့ပြုကြတဲ့လုပ်ငန်းမျိုးတွေကိုကျွန်တော်တို့ဖြတ်ပြီးတော့ဒီဘောင်ဝင်ဆောင်ရပြီးကြပါရခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအာကိုတန်းဆိုကျေးဇူးတင်ပါတယ်ခင်ဗျာအာကျွန်တော်အခုဒီအမိုက်ကောက်လှုပ်ရှားမှုနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ကဥတင်ဦးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွယ်ချက်ပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ရှင်းလင်းထားတာရှိပါတယ်ဒီအသံဖိုင်လေးကိုနားဆင်ကြည့်အောင်ပါ
အမိုက်ကောက်တယ်ဆိုတာကဟိုဒီပေကတော့အင်တန်လေးနဲ့ပါတယ်ဘာဖြစ်လဲလို့ဆိုတော့တဘောကတော့ဗျာဒီနိုင်ငံအတွက်ဒီကိစ္စဝိစားကျုံလာလို့လွတ်ကြမယ်ဆိုရင်အားလုံးအဖွဲ့ချုပ်ဟာမိမိတို့ရဲ့ဆွေမကနဲ့ဒီလူလူအပေါ်မှာစီယုနိုင်ပြီးတော့ဆောင်ရွက်နိုင်ဖို့နဲ့အားလုံးတိုင်းမှာပြည်သူလူထုတရားလုံးဟာဘယ်လိုကိစ္စမျိုးပဲဖြစ်ဖြစ်ဥပဒေနိုင်ငံတော်အတွက် ကျွန်တော်တို့ဒီအချုပ်ချာအနာကိုကာကွယ်ကြရတော့မယ်ကိုယ်တိုင်ရဲ့လွတ်လပ်မှုနဲ့ပတ်သက်ကာကွယ်ကြရတော့မယ်ရှေ့ဆက်ပြီးအစည်းအဝေးကိုအတွက်လုပ်ကြရတော့မယ်ရင်းရဲရဲအတွက်လုပ်ကြရတော့မယ်လို့ဆိုရင်တို့တလက်တက်ကြီးမြရတဲ့လုံနိုင်တယ်ဆိုတဲ့ဒီကျွန်တော်ဆုရှမ်းမှုတော့ကျွန်တော်စိတ်ဓာတ်တယောက်တော့အောင်ဒီဟာဟိုလုတ်လိုက်တဲ့အတွက်ဒါဟိုအားလုံးတကယ်နဲ့ဒီလိုအဖို့ကဘာပဲဒီကျော်ဒီအကျိုးလုပ်ဖို့ဆိုရင်ကျွန်တော်တို့အောက်ခြေအစားပြီးတော့လောမြဟာဒီမှာကျွန်တော်ပြည်သူပါလာအောင်ဆွဲတော့လုတ်နိုင်ဖို့လုတ်ပြန်ဆွတ်အင်ပေါ့လေအခုတင်းတန်းနဲ့ပတ်သက်လို့စီးလုံးပြီးတော့လုတ်နိုင်မယ်ဆွတ်အင်ပေါ့ဗျာအဲ့ဒါတွေကိုစူးစီးတဲ့ဥစ္စာဒီနိုင်ငံတော်တစ်ခုလုံးမှာတကယ်လို့ဝိဇ္ဇာဝိဇ္ဇာအရေးပေါ်လာလို့ဆိုရင်နိုင်ငံကောင်းကျိုးအတွက်ဆောင်ရွက်နေမှာပြည်သူရဲ့ဒုနဲ့အင်အားနဲ့ဆောင်ရွက်တက်ပြီးဆိုတဲ့အလေးထားလေးကိုစလိုက်တယ်ဆိုတဲ့အစဖြစ်တာမျိုးဖြစ်လာကြောင့်အင်တာမအပိုင်ကောက်တဲ့ဆွာဟာအမြန်ကတပြီလုံးအတိုင်းတရာအဲကျွန်တော်တို့စူးစီးပြီးတော့ဒုအားရှင်းလာအောင်ဖန်တီးတယ်ဆိုတဲ့သဘော
ဟုတ်ကဲ့ပါခင်ဗျာဒါကတော့အမျိုးသားတမှုစီဖွဲ့ချုပ်ရဲ့နာဂကြီးဦးတင်ဦးကနေပြီးတော့ဒီအမိုက်ကောက်လို့ရှောင်းမှုနဲ့ပတ်သက်လို့အဲသူတို့ရဲ့တုံ့သက်ချက်သူတို့ရဲ့အမြင်သူတို့ရဲ့ယူဆချက်ကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒေါ်စင်မအောင်ကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ခုနကဦးတင်ဦးပြောသွားတာတွေ့ရမှာပါအဓိကတော့ဒီလူမှုပြောင်းလဲတွေလုပ်ဖို့အတွက်အောက်ခြေအားနေပြီးတော့စပြီးတော့ပြောင်းလဲမှုတွေကိုလုပ်သွားဖို့ဆိုတဲ့ကိစ္စပါပါတယ်ခင်ဗျာအဲ့တော့ကျွန်တော်မေးချင်တာကဟယ်လိုကြားပါလားမဆင်မအောင်ဟယ်လိုဟုတ်ကဲ့ဟ
ုတ်ကဲ့ဟုတ်ကဲ့
အဲ့တော့အခုအဲ့တော့ဒီအလားတူဒီအမိုက်ကောက်လှုပ်ရှားမှုလိုမျိုးလူမှုလှုပ်ရှားမှုတွေလုပ်မယ်ဆိုရင်မြို့သားတမှုစီအပွဲကျုံနေနဲ့ခုနကအငယ်ဦးတင်ဦးပြောသွားလို့ပါပဲအောက်ခြေထိလှုပ်ရှားမှုတွေဖြစ်လာနိုင်ဖို့ပေါ့အခုအချိန်ဒီကအစလေလို့ပြောတော့အလားလာအချိန်ဒီနဲ့ပတ်သက်လို့မဆင်မအောင်တုံ့တက်ပြပါလားဘလို့ရှိလဲတခြားလှုပ်ရှားမှုတွေကပေါ်ဖို့ရှိပါလား
ဒီလိုချမ်းမှုတွေခေါ်ဖို့ကတော့ကျွန်တော်တို့ခုနပြောသလိုမျိုးပဲဒီပါတီဘဟုကတောင်းဝန်ရှိတဲ့ဒီတွေကနေပြီးတော့အချို့တွေတချို့ကြီးတချို့ပေါ်ဆောင်ပေးပါလိမ့်မယ်လို့ကျွန်တော်ထင်တယ်အခုကလည်းကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေကိုစစတွေ့တဲ့အချိန်မှာပဲပါတီဥက္ကဋ္ဌတော်ဆန်းစီကိုယ်တိုင်ကဒီပြန်ကိုဆွဲထားပေးတာဖြစ်တယ်အဲ့ဒါကိုလည်းအဲဒီလိုဘယ်လိုပြောမလဲလွတ်တော်ကိုယ်စားလှယ်တွေဒီလုံးတိုက်တာနဲ့လုပ်စီတင်တဲ့အခြေခံကနေစပြီးတော့လေဘဝဥစဉ်ပြောသွားပြီဆိုတဲ့အခါကျတော့ပါတီမှဒီလိုလှုပ်ရှားမှုတွေကိုအခါအလောက်သွားလုပ်ဖို့ရည်ရချက်ဒီရှိထားပြီးသားလို့ကျွန်တော်တို့ဒီလိုပဲနားလည်လို့ရတယ်ဘယ် issue တွေကိုဘယ်အချိန်မှာဘယ်လိုလုပ်မလဲဆိုတာတော့ကျွန်တော်တို့မသိသေးပါဘူးပေါ့နော
်ဟုတ်ကဲ့အဲ့တော့လူမှုအဝင်းကျင်အပြောင်းလဲလုပ်မယ်ဆိုရင်မြမလက်ရှိလူဖွဲ့စည်းမှာအခုလိုအမိုက်ကောက်လှုပ်ရှားမှုပြင်တခြားဘလူဟာမျိုးတွေလိုအပ်ချက်တွေရှိမယ်လို့မဆင်မအောင်အဓိကအဖြစ်ပေါ့လိုအပ်ချက်တော့အများကြီးရှိမှာပါအဓိကလိုအပ်ချက်တွေလူတွေရဲ့အပြောင်းလဲအောက်ခြေအပြောင်းလဲ social change ချက်ပတ်သက်လို့ဘာတွေလိုအပ်မယ်လို့ယူဆပါလဲ
ဒီမိုက်တော့တယ်ဆိုတာလည်း behavior change ပါပဲပထမတော့တဘာဝပတ်ဝန်းကျင်တန့်ရှင်းမှုပေါ့နော်တဘာဝပတ်ဝန်းကျင်တန့်ရှင်းမှုကိုဟိုအခွင့်အရေးနဲ့ဒီတာဝန်နဲ့မှာတွဲပြီးတော့လုပ်တဲ့မြင်လာအောင်လို့လုပ်ခဲ့တဲ့ဆုံရှားမှုလိုမျိုးလို့ကျွန်တော်ကဒီလိုပဲနေတယ်ဒါအပြင်ကိုနောက်ထပ်ပါဖြစ်လာတာလည်းဆိုတန့်ရှင်းနဲ့ပတ်သက်ရတယ်မှာကွန်ဒူးပြီးထွေးရတယ်ပေါ့ပမာဆိုလို့ရှိရင်သောသားရည်အရင်ပြားလာတယ်ဒါပေမဲ့ကျွန်တော်ရည်များတာဟာဒီဦးကြီးရဲ့အခွင့်အရေးလွတ်လပ်ခွင့်လို့ဆိုပေမဲ့ကွန်ဒူးတွေကိုမြင်ရမှာဖြစ်တယ်ဆိုတာမျိုးရတာအမိုက်တော့လို့ရှိရင်ကျွန်တော်တို့ကောက်လို့မရတဲ့အနေထားမျိုးလေးဆက်ဆက်ပြီးတော့ဒီလိုကိစ္စမျိုးတွေလည်းဖြစ်လာနိုင်ပါတယ်တချို့တော့နေရာတွေမှာလည်းဒီလိုမျိုးလေးလုပ်ခွင့်လို့ဆိုပြီးတော့အချင်းချင်းပေါ့လေဟိုတော့အော်လာတာမျိုးတွေလည်းတွေ့ရတယ်ပေါ့ဥမာသမီးတောက်တဲ့ကိစ္စမျိုးပဲဒီအဓိကတော့အခြေခံလူအခွင့်အရေးနဲ့ပတ်သက်တဲ့အားမျိုးတွေလှုပ်ရှားမှုတွေဖြစ်လာနိုင်တယ်လို့အကြံဉာဏ်လေးစားမှုဒီလိုလှုပ်ရှားမှုတွေဖြစ်လာနိုင်တယ်လို့ဒီမှာပြောနေတယ်အလေးအကျိုးအားဖြင့်
ဟုတ်ကဲ့အဲ့လိုလူမှုအပြောင်းလဲတွေလုပ်ဖို့ဆိုလို့ရှိရင်ဘယ်လိုအချက်တွေလိုရမလဲခင်ဗျဘာကြောင့်ဒီလိုအခြေအနေမျိုးတွေခုနပြောလို့ပေါ့အမှိုက်ဖြစ်တဲ့ကိစ္စမျိုးတွေကိုယ်တွေထွေတဲ့ကိစ္စမျိုးတွေဒါတွေဟာဖြစ်တာကလူတွေကြောင့်ဖြစ်တာလားလူမှုအခြေအနေကြောင့်ဖြစ်တာလားဒါမှမဟုတ်စီးပွားရေးဘဝကြောင့်ဖြစ်တာလားဒါမှမဟုတ်ရင်နိုင်ငံရေးကြောင့်ဖြစ်တာလားဘယ်လိုမျိုးသုံးသပ်မိပါလဲခင်ဗျရင်းမြစ်ကိုပေါ့
အားလုံးကတော့ဖြည့်ချက်နေတယ်ဒီလိုပြောရမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံရေးစနစ်တစ်ခုလို့ဟိုလေပြောကြည့်ကြမယ်ဥပမာကျွန်တော်ရှင်အမိုက်ကစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကအရင်တော့ဆိုလို့ရှိရင်ဟိုဘယ်လိုပြောမလဲတာမန်အဲအမိုက်ကစ်ခြင်းနဲ့သူကလည်းဒီခြေပင်ပါကနေပြီးတော့တတ်မှတ်တဲ့နေရာတွေမှာအမိုက်ကစ်ဖို့ထားပေးရတယ်တတ်မှတ်မှတ်နေရာအဲ့ဒီအတွက်အရှင်းပြေးကြအရှင်းပြေးပြီးတော့အဲ့ဒါတော့အမိုက်ကစ်ခြင်းနဲ့ဒါပေမဲ့အမိုက်ပြရမယ့်နေရာတတ်မှတ်မှမရှိဘူးခြေပင်လောက်တဲ့သူကလည်းဒီလူရအမိုက်တွေကိုစီကံမရှိဖြစ်တယ်ဆိုရက်အကျဉ်းလမ်း blame ပုံစံမျိုးပေါ့နော်အဖြစ်တင်တဲ့ပုံစံမျိုးလည်းသွားရအခုကကြာတော့ဒီအကြောင်းလေးမှာလည်းဘယ်လိုတွေ့လာလဲဒီလိုရှိနေ fight တော့တာကိုဟိုသူတို့ကပါတီဆိုရင်ပါတီတစ်ခုရဲ့လုပ်တဲ့ပုံစံမျိုးပဲမဟုတ်ဘဲနဲ့သက်ဆိုင်ရာဌာနကြီးပေါ့တာဝန်ရှိတဲ့တွေတော့အခုချင်းချင်းလုံးနေရာမျိုးတွေလည်းနိုင်နိုင်လို့ဖို့လို့နေကြတဲ့ဒီပါတီကထွက်လာရလဲတွေ့ရဒါလေးကိုလည်းတချို့အောက်ခြေကအခုတော့မြင်နေပြီဒီဘာလို့ဒီကနေနေရတယ်သူတို့ဘာလို့ပြေးရမလဲလိုအပ်တာရှိရင်ကိုဘို့လိုတာရှိရင်ပြောပါဆိုတာမျိုးတွေပေါ့နော်ဆိတ်ဆက်ပြီးတော့ဟိုလောရမယ်အနေထားမျိုးတွေလည်းတကားဖွင့်လာတယ်တွေ့ရတယ်ဆိုတော့
တော့ရှင်ကဒါကနိုင်ငံရေးအကြောင်းလေးရဲ့အစပဲလို့ကျွန်မတင်တယ်နိုင်ငံရေးနဲ့လူမှုရေးကတချို့နေရာတွေမှာတခုနဲ့တခုအတိုင်းအတာတခုတည်းချိန်ဆမှုရှိနေတယ်လို့ကျွန်မထင်တယ်လေဆိုတော့ဒါနိုင်ငံရေးဖြစ်တဲ့အကြောင်းလေးအစမှာတကယ်အခြေခံကျတဲ့ဟို behavior တွေလူနိုင်ငံသားတွေရဲ့ဒီအမှုမှုအကြောင်းလေးကနေပြီးတော့စဖို့လို့ initiate လုပ်တဲ့လုပ်လိုက်တယ်အထက်ပိုင်းမှာလည်းနိုင်ငံရေးဖြစ်ကိုကြောင်းလေးကိုကျူးစားနေတယ်လို့အောက်ခြေကနေပြီးတော့လည်းနိုင်ငံသားတွေရဲ့အခုမျိုးဒီ idea ကြီးပေါ့နော်ဒါတွေကိုချိန်မှုလို့ကြောင်းလဲမှုလို့စူးစမ်းလာတဲ့အစလို့ကောင်းတဲ့အစလို့ကျွန်တော်ဒီလိုပဲထင်ပါတယ်။နောက်ပိုင်းမှာလည်းအဲ့လိုပဲတူတူဟိုလူတွေလုံးလုံးနဲ့လည်းလာပြီးတော့ကိုပါတီအားကို initiate လုပ်ကြမလို့ပဲနဲ့လူစုကိုထိုင်ကကိုကဥပမာကျွန်တော်အစပြုပါမယ်ထူချောင်းကိုလည်းထိလာနိုင်ပါပြီ။
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နောက်ပိုင်းမှာတော့ဒီလိုမျိုးအမှိုက်ောက်လှုပ်ရှားမှုပါဝင် social change တွေမှာလူလူမှာပဲတာဝန်ရှိတာလားအစိုးရပိုင်းရောအချို့ပိုင်းမှာရောတာဝန်ရှိလားဒီမေးခွန်းနောက်ပိုင်းမှာမေးဖို့ရှိပါတယ်ခင်ဗျာအခု loss ဆိုတော့ maximum ကိုလေးလိုက်ပေါ်မှာနေပြပါအောင်ကျွန်တော်တို့တော့ရှင်ချို့ဖိတ်ခေါ်ကြပါလေအာပထမဆုံးကိုခင်မောင်လင်းကြားပါလားခင်ဗျာကိုခင်မောင်လင
်း
ဟုတ်ကဲ့ကိုမောင်လင်းတူတူတူနဲ့ဆွေးနွေးလို့ရပါတယ် maximum အောင်ရှိပါတယ
်အမှိုက်ောက်လှုပ်ရှားမှုပါလေအဲ့ဒီညောဒီလူကမှဒီကိစ္စတွေဖြစ်နေတယ်။ဒီကိစ္စတွေဖြစ်နေတော့ငါတို့ကမြေသားစစ်တပ်ကိုပို့ပြီးလိုချင်တယ်ဟော။အမိုက်တော်လူကြမ်းမှုကြောင့်ကျောင်းအမိုက်ရှိနေတယ်မြေကြီးလေအလို့ထားရဲပြတ်သွားရဲဒီကိစ္စဖြစ်သွားနိုင်တယ်။အခုဒုတိယဒီလူနဲ့ရပြည့်လို့ဆိုတော့ဆိုရတော့တရားဥပဒေတရားဥပဒေစိုးမိုးရေးလို့ရတော့ဒီကိစ္စတွေကျွေးရလည်းတော့ပြောရမယ့်အချက်ဖြစ်တယ်။နံပါတ်၃ချက်ကတော့ပလေးတင်ရများအားရတိုက်ကြည့်နေအခုတော့ဒီလိုမျိုးဒီလိုမျိုးဒီလိုဆောင်တဲ့အခြေအနေတွေကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျကိုခမောင်လေးကျေးဇူးတင်ပါတယ်နောက်တစ်ဦးဖိတ်ခေါ်ချင်ပါတယ်အဲကိုဆလိုင်းဘော်ဝီကွန်ကျွန်တော်တန်ထွက်သိမ့်မရလို့ပါကိုဆလိုင်းကြားပါလားခင်ဗျအ
ဲကြားပါတယ
်ဟုတ်ကဲ့ဘလို့တန်ထွက်လည်းမသိဘူးခင်ဗျကိုဆလိုင်းမီ
ဟုတ်ပြီကျွန်တော်ကဒီအမိုက်ကောက်တဲ့ကိစ္စကတော့ဒီပထမခြင်ဟာအနေနဲ့ကျွန်တော်တော်တော်ထောက်ခံနေကောင်းပါတယ်ပြီးတော့အဲ့ဒီဆက်လက်ပြီးတော့မှအခုကျွန်တော်တို့ NLD ရဲ့အစိုးရက NLD လူထုစိတ်ဝင်စားမှုရနေတဲ့အချိန်မှာနောက်တစ်ဆင့်လှုပ်ရှင်တဲ့ဥစ္စာကတော့အဲကျွန်တော်တို့မြန်မာပြည်မှာတကယ်ဇက်ကွဲမှာစင်ရသားတွေကိုကျွန်တော်မြို့နယ်အလိုက် NLD အကောင်ဆောင်တွေကတာဝန်ယူပြီးတော့မှစင်ရသားတွေအတွက်အလှူငွေကျွန်တော်တို့ကောက်ပေးပြီးတော့မှပထမခြေလှမ်းအနေနဲ့ကျွန်တော်တို့ဒီမိုကရေစီအစိုးရမဖွဲ့ခင်မှာကြာကာလမှာကျွန်တော်တို့ဥဆောင်ပြီးတော့မှအဲ့လိုမျိုးလုတ်ပေးနိုင်ရင်တော့အကောင်ဆုံးဖြစ်လို့မလို့ကျွန်တော်ထင်တယ
်။ကိုစလိုင်းပြောသွားတာကျွန်တော်သိမရှင်းပါဘူး။စင်းသားတွေကိုစင်းကောက်ပြီးတော့ဘာလုတ်ပေးရမှာလဲ။စင်းသားတွေကိုဘယ်လိုပုံစံမျိုးနဲ့တိကျကြလဲ။ဒီလို
ကျွန်တော်တို့ဟိုကကုညီဖွဲ့အတွက်တတ်နိုင်တဲ့ NLD ပါတီဝင်တွေရောအများသောပြည် NLD ပါတီဝင်ညာတာကိုတတ်နိုင်တဲ့သူတွေကအများကြီးပဲ။အဲ့တော့ကျွန်တော်ပါဝင်ပေါ့။ဗာနည်းနည်း3,000-5,000စီထည့်ပေးပြီးတော့မှအခုချိန်မျိုးမှာ NLD စိတ်ဝင်စားနေတဲ့ချိန်မှာစင်ရတဲ့အတွက်လူငွေတို့ဘာလို့ကောက်ပေးနိုင်ရင်တော့အကောင်းဆုံးဖြစ်မလို့ထင်တယ်။ဘာကြောင့်လဲဆိုတော့နောက်ကြာလာရင်လူတွေကလည်းအဲ့လောက်စိတ်ဝင်စားမှမဟုတ်တော့ဘူးလို့ကျွန်တော်အဲ့လိုပဲမြင်နေပါဘူးနော်
။ဟုတ်ကဲ့ပါခင်ဗျာ။ကိုစလိုင်းကျေးဇူးပါ။ဒီအမျိုးသားစုဖွဲ့စည်းဖွဲ့ချုပ်နဲ့ပတ်သက်လို့ဒီစင်ဟိုဒီကိုစလိုင်းပြောတာနဲ့ပတ်သက်လို့ခေါင်းဆောင်ပိုင်းတွေကြားမယ်လို့ယူဆပါရခင်ဗျာ။အဲဒီဟာနဲ့ပတ်သက်လို့စင်မွေးတည်မှုတိုက်ဖြစ်နေတဲ့ပတ်သက်လို့ရင်ဆိုးရကလည်းလှုပ်ဆောင်ခဲ့တာရှိပါတယ်။အဲလက်ရှိ NLD ကနေပြီးတော့ဒေါန်ဆန်းစုကြည်ဒီစီးဝေးမိကုန်းတွေမှာပြောတဲ့ခါမှာလည်းစင်ရဲ့ပွင့်တည်မှုပပျောက်ရေလှုပ်သွားမယ်ဆိုတဲ့သဘောထားသူတို့မှရှိတာလည်းတွေ့ရပါတယ်ခင်ဗျာ။ကျွန်တော်အခုဆွေးနွေးပွဲတော့ဒီအမိုက်ောက်လှုပ်ရှားမှုနဲ့ social change ဘက်ကိုကျွန်တော်ပြန်ပြီးတော့ထပ်ဆွေးနွေးမှာဖြစ်ပါတယ်။မက်ဆီမောင်အောင်ကြားပါလားခင်ဗျာ။ Hello မက်ဆီမောင်အောင်ကြားပါလား။
ဟုတ်ကဲ
့မဆီမောင်ကြီးခုနကကျွန်တော်ပြောသွားလို့ပဲမဆီမောင်ကိုပြောသွားရတဲ့အထက်မှာပါတယ်လူဒုကနေပြီးတော့ကိုတောင်ဝင်ကိုယူနိုင်အောင်လို့ခုနကဒီမွေးမြူလေးချင်းပေးသွားဖို့လိုအပ်တယ်စီကန်းရှိဖို့လိုအပ်တယ်အဲ့တော့တစ်ချိန်တည်းမှာပဲကျွန်တော်မေးခွန်းထုတ်ချင်တာကအစိုးရဘိုင်းနေမှာကဘလောက်တောင်ဝင်မရှိဘူးလားဆိုလိုတာကပြည်သူကအခွန်ဆောင်တဲ့စီမင်သာရေးလိုဟာအဖွဲ့စည်းတွေရှိတယ်ဌာနဘိုင်းတွေရှိတယ်ဒါတွေကလည်းသူတို့တောင်ဝင်တွေရှိတဲ့ခါကျတော့အစိုးရဘိုင်းရဲ့တောင်ဝင်နဲ့ပတ်သက်လို့ဘယ်မဆီမောင်ကိုဘယ်လိုမြင်ပါလဲ
အဲ့ဒါမှလည်းတောင်းဝန်ရှိပါရဲ့အထူးသဖြင့်တကယ်တော့ဒီကျမတို့အခွန်အခွင့်တွေတောက်ထားတဲ့အစိုးရတွေကအတောင်ဝန်ပိုရှိပါတယ်ခုနပြည်သူလူထုကတောင်းဝန်ပြင်တင်တာတော့မှပဲခုနဟိုအမိုက်ကိုဆားပါတော့တချို့ဒီတိုင်းပြည်တော်ဆိုလို့ရှိရင်ကျမတို့ပြရတာအမိုက်ဆုံးပြရမယ့်နေရာဆိုတာဒီကြားရှိတယ်ဟိုဘယ်နှမိုင်တော့ဘယ်နှမီတာတော့အကောင်မှာအမိုက်မိုးတုံးရှိတယ်ဆိုတာမျိုးပေါ့နော်ပြောင်းတက်တက်မက်လို့ပြောင်းလို့ရှိတယ်တချို့ကျမတို့ဒီမှာကတော့အမိုက်ပြင်တင်တာတော့မှပဲအမိုက်ပြဖို့ဒီကတက်တက်မက်မရှိတာမျိုးကြီးပါတူရရပေါ့နော်ဆိုတော့အဲ့အမျိုးတွေကတော့ခုနရန်ကုန်ဆိုလိုက်ရန်ကုန်စီမံပါရလေးနဲ့ပတ်သက်လို့အစိုးရအကြောင်းကိုရှိမှုပေါ့တခြားတိုင်းပြည်တွေမှာလည်းတခြားပြည်နယ်တွေတိုင်းဒေသတွေမှာသလိုရှိနေဒီတိုင်းမှာပဲအမှန်တန်သပါတဲ့ဟိုသဘောပေါက်ရင်းချင်းချင်းချင်းရမယ်နေရာမျိုးတွေမှာတော့မှခုနအမှိုက်ချက်တွေကနေရာရှိလို့ဒီဟိုအထူးသဖြင့် plastic အမှိုက်လိုကမျိုးတွေပေါ့နော်ဒီလိုမျိုးလောလောဆယ်ဆယ်ပြစ်တဲ့ခါမျိုးမှာဒီသဘောပေါက်ရင်းချင်းအစားတွေကိုလည်း ပြက်ကြီးပြီလေဒါအပြင်ကိုခုနဟိုဘယ်လိုပြောမလဲလူသူကိုနိုင်ကွာဗာပြန်ဖြစ်သွားလဲဆိုလို့ရှိရင်တကယ်တိုင်းမှာပြင်ပြင်ပဲနိုင်မှာဟုတ်အခွင့်လည်းမရှိတဲ့ခါကြတယ်သူကနှစ်ပေါင်းများစွာဒီအပြစ်ကိုပြင်ပုံးပြင်မရခဲ့သလိုဖြစ်သွားတယ်ပေါ့နော်ဆိုတော့အစိုးရဘက်နေမှာတော့တကယ်တော့အဓိကတာဝန်ရှိပါတယ်နိုင်ငံလူနိုင်ငံသားတွေရဲ့ခုနဒီနောက်ဟိုဘယ်လိုပြောမလဲတာဝန်သိမှုဆိုတာကအဲ့ဒီအဖြစ်နေဆိုတာကခုနကစာသင်ကျောင်းတွေကလည်းကျမတို့စရတယ်တော့ဒီကေတော့ကတော့စာသင်ကျောင်းတွေကစလို့ပို့လို့တကယ်ဟာကိုငယ်တွေကအချင်းချင်းလာလို့သင်ပေးတာဖြစ်တယ်။အဲ့တော့ဒီဘက်ကပညာရေးစနစ်ပိုင်းမှာရောပညာပေးမှုပိုင်းတွေမှာရောဒီအခုလည်းခုနလိုဘယ်လိုပြောလဲဒီသူမိကြီးလိုကမျိုးတွေကကျမတို့ဒီဘက်ကမှာတိတ်ပြီးတော့အလေးထားပြီးတော့သင်ကြားခင်ရတာမျိုးတွေမတွေ့ရဘူး။ကျောင်းတွေကနေပြီးတော့စရမယ်လို့ကျမဒီလိုပဲတင်တယ်။ဒီကတော့အဲ့ဒီအားနည်းချက်တွေတော့မဟုတ်လို့ပဲခုနလူကိုနိုင်ကိုကလည်းပေါင်းပေါင်းချင်းနော်ပေါင်းပေါင်းလို့ရတဲ့အနေအထားမျိုးကိုရှိနေကြတာပါအခုပေါင်းတွေ့ရပြီဆိုတဲ့အခါမှာလူလူတုံလိုက်ကကျမတို့ကပါတုံတုံတိုက်တိုက်နဲ့အဘယ်တော့လောက်တော့မှာလဲဒီလုံချောင်းမှုလုံလောက်ရမယ်ဆိုတာကိုသူစိတ်ပါဝင်စားစွာနဲ့ပါလာတာကိုကလူလူကဒါကိုလုပ်ချင်တဲ့အဆုံးလောက်ရပြီဆိုလို့ရှိရင်သူတို့ကဒီလိုရှင်သုံးမလို့ကောင်းမွန်တဲ့စနစ်တစ်ခုကသူ့ပေါင်းပြီးတော့ခေါ်ဆောင်ပေးနိုင်ရမယ်ဆိုလို့ရှိရင်ဒီလူလူကအလိုပြတ်ကိုပါလာပြီးသားဖြစ်မယ်လို့ကျမဒီလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာလဲမေးချင်ပါတယ်မဆင်မအောင်ကိုခုနကပြောလို့ဒီလူဖွဲ့စည်းပြောင်းလဲဖြစ်မှုပေါ့အောက်ခြေအစင်းကစားပြီးတော့ပြောင်းလဲဖြစ်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တခုတည်းအနေနဲ့ဘယ်လောက်ထိလုံနိုင်ပါမလဲဘယ်လောက်ထိလုံနိုင်မယ်လို့မဆင်မအောင်ယုံကြည်ရှိပါလဲ
တိုင်းပြည်ပြည်လုံးလူမှုဖွဲ့စည်းတခုလုံးပြောင်းလဲဖို့ကတော့ပါတီတခုရဲ့အဖွဲ့စည်းတခုရဲ့လုံးလို့မရတာတော့ပြေကြပါရဲ့ဒါပေမဲ့ဒီပါတီတခုအဖွဲ့စည်းတခုကလည်းပြီးတော့အင်းရှိလို့လေအစာပြည့်တယ်ဒီနာမနဲ့အားလုံးကိုဟိုလေပူပေါင်းပါဝင်လာနိုင်တဲ့နည်းနည်းမျိုးကိုရှာဖွေပြီးတော့လုပ်မယ်ဆိုလို့ရှိရင်ဒါကအရင်အရင်အခြေအနေတွေဖြင့်ပါလို့ရှိရင်တော့လူတွေအားလုံးပြည့်ပြည့်စုံစုံပူပြီးတော့ပါဝင်လာနိုင်မယ်လို့လည်းကျွန်မဒီလိုရှိနေအခုဒီမှာအမိုက်တောက်တဲ့လုံချောင်းမှုဆိုလို့ရှိရင်ဒီလမ်းစားမကြီးစီးရွှန်းတာမျိုးပါဝင်လာနိုင်တဲ့လုံချောင်းမှုတစ်ခုဖြစ်တယ်ပေါ့နော်ဒါဥပမာကောင်းတစ်ခုပဲလို့ကျွန်မအခြေအနေဆိုတော့ပါတီတစ်ခုရတော့လုံးလုံးမရပါဘူးဒါပေမဲ့အားလုံးပါဝင်လာနိုင်အောင်လို့ကျွန်တော်တို့ဒီပါတီကနေပြီးတော့
ဟုတ်ကဲ့ခုနကမဆင်မအောင်တို့အမိုက်ကောက်လှူရှာမှုလုပ်နေတဲ့ချိန်မှာပဲကျွန်တော်ရန်ကုန်မှာသိထားမိလို့အမိုက်ဒီအရန်များပါတယ်အမိုက်ပြတဲ့လူကလည်းအမိုက်ပုံမှန်မဟုတ်နောက်ပြီးလမ်းကြားတို့ဘာလို့မှပြစ်ပါတယ်ကွန်ကရစ်ထွေးမှုဆိုလည်းအရန်ဟိုနေရာတကာမှာမီးပွိုင်နေဆိုမှလည်းအမြဲတွေ့နေရပါတယ်အဲ့တော့ဒီလိုမျိုးလူတွေရဲ့အမှုအကျင့်အောင်ကိုပြောင်းသွားပါမလားအမိုက်ကောက်လှူရှာမှုလုပ်တာနဲ့အမိုက်ပြတဲ့လူတွေနဲ့ဟိုဟန်ချက်ညီပါမလား
ဒါအဲ့အချိန်မှာတော့အရေးတခုအချိန်တခုကိုတော့အခုတစ်ခါရဲနှစ်ခါရဲလှူရှာမှုပြီးသွားလို့ရတော့ပြီးမှာမဟုတ်ပါဘူးပေါ့နော်ဒါရေရှည်အတိုင်းတာတခုဒီလူရဲစိတ်ထဲမှာအဝဲနဲ့ဈေးစီးပထမအဆင့်ဖြစ်မယ်ပြီးလို့ရှိရင်အချင်းချင်းပြန်လဲထိမိကြလိမ့်မယ်လို့ဒါဒီလိုဖြစ်နေအခုဆိုလို့ရှိရင်ဟိုကျောင်းလက်စိတ်တိုင်းဆိုတဲ့စကားကိုကိုယ့်ရဲ့ behavior တွေကချောက်ကြောင်းလို့လူတွေဆိုတာမျိုးဒီလိုလူတွေကသူ့အချင်းချင်းစားရမှာကိုပြန်ပြီးတော့ဒီပြည့်တဲ့ပုံစံမျိုးတွေနဲ့တွားနေကြတယ်အစိုးရတွေဒီဟိုဘယ်လိုပြောမလဲဆိုရှယ်မီဒီယာမှာလည်းအချင်းချင်းပြန်လဲထိမိကြတာမျိုးကိုတွေ့နေရပြီအစားပိုင်းမှာကျွန်တော်တို့ဒီလို initiative လုပ်ပေးနိုင်လို့လူကြီးကလူမှုအဖွဲ့ကြီးတွေနဲ့အတူတူသူ့ဘာသာလူတွေအခြေခြေအချိန်နဲ့ပြန်လဲထိမိသွားနိုင်မယ်အချိန်တိုင်းတာတစ်ခုတည်းပေါ့လေနော်ထိမိသွားနိုင်မယ်အခုဆိုလို့ရှိရင်လည်းကျွန်တော်တို့ပြောနေကြရပြီလားဒီလိုမျိုးလုပ်နေပြီးပါမလားဒီလိုမျိုးတော့ဟိုလမ်းကြောင်းလိုက်တဲ့ကိစ္စလေး behavior change တကယ်သွားနိုင်မှာမလားဆိုတော့ issue တွေဒီလိုပြဿနာတွေစဉ်းစားတာပြပါတယ်အဲ့ဒီပြဿနာတွေကိုရှင်းပြစဉ်းစားဖို့ကပြဿနာကိုဖြေရှင်းဖို့လည်းစပဲဒီဟာကိုသိဝင်သားတွေဒီလိုလဲစပဲလို့ဟောဒီလိုမျိုးနဲ့ဆိုတော့ဒီလို issue တွေတကယ်ဖြစ်နေတဲ့လူတွေကပေါ်ထွက်လာကြလိမ့်မယ် issue ကိုပေါ်ထွက်လာပြီးဖြေရှင်းဖို့လည်းရင်းရင်းနဲ့ရှင်းပြလာကြလိမ့်မယ်ဒီလိုနဲ့ပဲဒီဒီအကြောင်းလေးတစ်ခုအရင်ကတည်းကစာရင်ဟိုပေါ်ပြမဟုတ်တဲ့တကယ်အကျိုးတစ်ခုကိုသွားနိုင်လိမ့်မယ်လို့အခုကတော့ပြည်ဝရေးစနစ်တွေထဲမှာစာသင်ကျောင်းတွေထဲမှာဒီလေးတွေဒီရောက်သွားလိမ့်မယ်လို့ကျွန်တော်ပြောလိမ့်မယ်ဒီတိုင်းပဲရက်နေမှာတော့မဟုတ်ဘူးရက်နေလည်းကျွန်တော်တို့ဝေဖန်ကြလိမ့်မယ်ဒါတော့ဒီကိစ္စကအကြောင်းလေးကိုစတဲ့ခါမှာအပြန်လဲချင်းမှုနဲ့ချင်းကြောင်းမှုနဲ့တွားနေကြပြီးအတက်ကအောက်တယ်မဟုတ်ဘူးလေအောက်ကလည်းတက်လို့ပါပြန်လဲပြီးတော့ချင်းမှုဒါဝေဖန်တာပြောဆိုတာတွေလည်းရှိလာလိမ့်မယ်အဲ့ဒီအချင်းချင်းတစ်ခုကလို့ကကျွန်တော်တို့ဒီအကြောင်းလေးတစ်ခုကိုပြန်ဆောင်သွားလိမ့်မယ်လို့
ဟုတ်ကဲ့ဒါဆိုရင်ကျွန်တော်မေးချင်တာကအခုအမိုက်ကောက်လှူရှာမှုကတော့ကျွန်တော်သိထားလောက်တော့သက်ဆိုင်ရာစီမံတရားရေးဌာနတွေဘာတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေအုပ်ချုပ်ရေးဘာတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရတယ်လို့သိရပါတယ်။နောက်ပိုင်းဒီခုနပြောလို့ပေါ့လူမှုအပြောင်းလဲလှူရှာမှုတွေလူတွေရဲ့အမှုချင်းပြောင်းလဲဖို့လှူရှာမှုတွေလုပ်တဲ့အခါမှာဥပမာဆိုရင်လက်ပေးလိုက်လူကိစ္စမျိုးတွေအောက်ခြေတီးဖြစ်နေတဲ့ကိစ္စမျိုးတွေဒီလိုလှုပ်လာတဲ့အခါတွေမှာအခက်ခဲတွေအကျက်တဲတွေထိတ်တိုက်ဖြစ်လာစရာတွေများရောကြုံလာနိုင်လား။
ဆုံးမနေတော့အမိုက်ကြောက်တာနဲ့လက်ဘေးလိုက်လှူရှာမှုတွေကလည်းနည်းနည်းပွာတာပေါ့လေ။ဒါနဲ့ဒီနေ့ဟိုစိတ်ဆိုင်ဟိုကတော့အကျိုးစီးပွားတွေအဲဒီမူရင်းပါဝါအင်္ဂိတ်ချရရင်လည်းဒါရိုက်ရရှိပြလာမယ်ဒေတာတွေပြီးတော့ဒါရီကတော့ဒီလောက် moment တော့အချိန်ကိုဘယ်လိုတွားမလဲ။ဟ အချိန်ကာလဘယ်လောက်ယူလဲပညာပေးကာလဘယ်လောက်ထားမလဲအကြောင်းလေးတစ်ခုတော့ရတာမှာချက်ချင်းကြီးအရေးကြီးမလားနောက်ပြီးပညာပေးကာလဘယ်လောက်ထားမလဲဆိုတော့ဥမာလမ်းထိပ်ပန်းရင်ကြီးရဆိုလို့ရှိရင်လည်းဒီလိုပဲတချို့သောကိစ္စမျိုးတွေမှာဆိုလို့ရှိရင်ပညာပေးကာလဟာကျေကျေပြန့်ရှိရတယ်လူမှုကိုကျေကျေပြန့်ကြည့်အောင်အရင်လို့လုပ်ပြီးတော့မှမလိုက်နိုင်လို့ရှိရင်မှနောက်ပါနောက်ဆက်တွဲအရေးကြီးတဲ့ကာလဆိုတာမျိုးကလိုက်လာရတာဖြစ်တယ်ဟိုအရင်တော့ဒီလိုမျိုးတွေကိုပုံမှန်နဲ့မလုပ်ခဲ့ဘူးဒီဒီလိုနဲ့ဒီကြောင်မျိုးဆိုလို့ရှိရင်တကယ်လို့နိုင်ငံတော်အဆင့်ချိန်မှန်ကိန်းလိုမျိုးလုပ်ပြီးတော့တဖြည်းဖြည်းချင်းသွားပါလိမ့်မယ်လူမှုကွန်ရက်ကလည်းဟိုအရက်ဖက်ဖွဲ့ကြီးကလည်းပြန်လဲချင်းနေတာမျိုးကြီးရှိတာဘလို့ဒီဒီအစိုးရဌာနအလင်းတွေကိုထိုင်ကြောလဲအခုချိန်နဲ့ဟိုသူတို့တို့လည်းပြန်လဲပြီးတော့ဟိုတတိဝိရိယနဲ့ဟိုဘယ်လိုများပြင်ဆင်မှုအချင်းလေးဟိုတော့ပြင်ဆင်နေကြပြီပေါ့လေပြင်ဆင်မှုသွားဖို့စဉ်းစားနေကြပြီဒါမှမဟုတ်ဆိုရင်လည်းတော့စဉ်းစားမိနေကြပြီလို့ဒီမှာတင်တယ်ဒါပေမဲ့အမှန်တောက်တာနဲ့ဒီပြည်နယ်ကြီးကိစ္စတော့နည်းနည်းဟွာပါလိမ့်မယ်အချိန်ကျောလာအခုချိန်ရတယ်လေ
ဟုတ်ကဲ့နောက်ပိုင်းလှုပ်ရှားမှုတွေမှာတော့စင်ခေါ်ချက်တွေရှိလာနိုင်တဲ့သဘောတော့တွေ့ရတာပေါ့မဇင်မအောင်အဲ့ဒါကြီးကိုချော်ပြတ်နိုင်မယ်လို့ယူဆပါလား NLD အနေနဲ
့ဟုတ်ကဲ့အဲ့ဒါကဟို issue ပေါ်မှာမဟုတ်ဒီလိမ့်မယ်လို့ကျွန်မထင်တယ်ခုနကဒီပြည်နယ်ကြီးကိစ္စမျိုးကလူမှုဘဝတွေနဲ့လည်းပတ်သက်နေတယ်လို့ခုနကစုံစည်းနှုန်းကိစ္စတွေနဲ့လည်းဘာကြောင့်လဲစားရတာလဲဆိုရဲဟိုဘယ်လိုပြောလဲနောက်ထပ်အကြောင်းရင်းတွေပေါ့နော်အဲ့ဒါတွေကိုတော့ဘယ်လိုမျိုးဖြေရှင်းနိုင်လဲဘယ်လိုမျိုးပူးပေါင်းလုပ်ဆောင်ကြမလဲနောက်တစ်ခုကဟိုဘယ်လိုပြောမလဲဒီဝင်တန်းတွေပုံစံကောဘယ်လောက်ထိစိတ်ပါလဲပါနဲ့ပါဝင်လာနိုင်မလဲဆိုပြီးအဲ့လိုမျိုးပါဝင်လာလို့ရှိရင်တော့သူတို့ကဟိုဘယ်လိုပြောမလဲသူရဲ့သူရဲ့မိသားစုဘဝတွေခီးဝါးရေးလူမှုရေးဘဝတွေရောအဲ့ရှိရလားမရှိလားဆိုတော့အဲ့မှာတော့အများကြီးသိချင်နေလို့မယ်မိကုန်နေဘောနော
်ဘူ
းဒီနေလို့မယ်လို့ထင်တယ်အဲ့ဒီကောင်ကရှိမှာပါအဲ့ဒါတော့ပို့ပြီးတော့စောစောမှုကြီးနေတယ်ဘယ်လိုစရမလဲအဲ့ဆိုတာကတော့ဒီတော့ခင်ဗျာပါတီကမိကြီးတွေနဲ့ရှေ့ဆက်ပြီးတော့လုပ်တဲ့
ဟုတ်ကဲ့
ဝါးကြီးရဲ့စိတ်ဓာတ်ကြလိမ့်မယ်လို့ထင်ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်လေးဆီသွားလို့ပါမက်ဆီမအောင်နဲ့သရော့ရှင်နေအားလုံးဝင်ရောက်ဆွေးနွေးပေးကြတဲ့သရော့ရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်စီစဉ်ဒီမှာပဲညနာခွင့်ပေးပါ
ကိုသားမြုံနဲ့ထုတ်လုပ်သူကိုရနိုင်တို့တင်ဆက်တဲ့တရက်လီလိုက်အစီအစဉ်ကိုနားဆင်ကြကြရပါရှင် view ကနေပြီးတော့တရက်လီလိုက်အစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လင်းပေးနေပါတယ်ရှင်ကူကတော့ဒီသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလဲကြညာပေးပါဦးမယ်ရှင
်ကမ္ဘာ့ရာသီဥတုပြောင်းလဲလာမှုကာကွယ်ရေးပြည်ထောင်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကြီးမှာကမ္ဘာကြီးပူနွေးလာမှုအရှိန်နှေးသွားစေအောင်ဆောင်ရွက်မဲ့သဘောတူညီချက်မူကြမ်းကိုအတည်ပြုနိုင်ဖို့ကိုယ်စားလှယ်တွေဆွေးနွေးနေကြပါတယ်။သတင်းနှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ပြီးတဲ့နောက်သဘောတူညီနိုင်ခဲ့တဲ့မူကြမ်းကိုတော့စနေနေ့မနေ့ပိုင်းမှာထုတ်ပြန်နိုင်ခဲ့ပါတယ်။ဒီသဘောတူညီချက်မူကြမ်းကိုအတည်ပြုနိုင်ဖို့နိုင်ငံပေါင်း190ကျော်ကကိုယ်စားလှယ်ခုဆက်ပြီးတော့ဆွေးနွေးနေကြတာပါ။ကမ္ဘာအကျိုးစီးပွားကိုရှေ့ရှုပြီးတော့ညီညီညွတ်ညွတ်ဆောင်ရွက်တာကကိုယ်နိုင်ငံတွေအတွက်အကျိုးများစေတယ်ဆိုတာပြသဖို့အချိန်ရောက်နေပြီလို့ကုလသမဂ္ဂတူရေးမှူးချုပ်ဘန်ကီမွန်းကဆွေးနွေးမှုတွေမစတင်ခင်မှာပြောကြားခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတန်တမန်ရက်ကွက်မှာစပိန်ရဲ2ယောက်အပါအဝင်6ယောက်ထက်မနည်းသေဆုံးခဲ့တဲ့တိုက်ခိုက်မှုဟာစပိန်နိုင်ငံကိုတိုက်ခိုက်လိုက်တာပဲလို့စပိန်အစိုးရကပြောလိုက်ပါတယ်။ဒီစပိန်တန်ယုံဝင်းတွေကအေဂေဟာအပေါ်တိုက်ခိုက်ခံရမှုအတွင်းမှာအာဖဂန်ရဲ4ယောက်ထက်မနည်းလည်းသေဆုံးခဲ့ပါတယ်။တောက်ချာဒီညာတို့ကကာဘွန်ခွဲတိုက်ခိုက်ပြီးတော့စတီနီအထိပစ်ခတ်မှုတွေဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကဆိုခဲ့ပါတယ်။ဆာဒီအာရေဗျနိုင်ငံမှာတော့ပထမဆုံးအကြိမ်အမျိုးသမီးတွေပါဝင်တဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညစီစဉ်ထုတ်လို့ရေမှုကကိုရနိုင်ဖြစ်ပြီးအသံဖန်းအချင်းနီယာကတော့ပီတာဟန်လီဖြစ်ပါတယ်။ကျွန်မခင်ဗျူထွေးပါရှင်။ View American တန်ရဲ့စနေနေ့ညအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ 2432 2550နဲ့အစောပိုင်းနာရီဝက်9:00နာရီကနေ 9:00 နာရီခွဲအထိကိုတော့လိုင်းလက်မီတာ 190 ရူကနေအသံလွှင့်ပေးခဲ့တာပါရှင်။တို့ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမတို့ video ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.